Welcome to the Voice of America in Burmese.
မင်္ဂလာများကြားမှာတော်တော်ရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2018ခုနှစ်အောက်တိုဘာလ19ရက်တောက်ကြညာပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တောက်ကြညာအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ပျောက်ဆုံးနေတဲ့ sorry သတင်းစာဆရာရဲ့တယ်လွန်စာရနိုင်မှုတူကီနိုင်ငံအစ္စတန်ဘူမြို့အနီးကတောအုပ်တစ်ခုနဲ့နယ်မြို့တစ်မြို့မှာရဲတပ်ဖွဲ့ကရှာဖွေနေပါရဲ့ဘရက်ဆယ်မှာကျင်းပနေတဲ့အာဆန်အာရှဥရောပထိပ်သီးညီလာခံအတွင်းလူ့ခွင့်ရေးကိစ္စတွေဆွေးနွေးဖို့ရှိနေပြီးရွန်ဂျာအရေးလဲပါဝင်မှာဖြစ်ပါတယ်ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့ကချင်ပြည်နယ်မြကြီးနားမြို့ကိုရောက်ရှိပြီးတော့စိန့်ဂျိုဇက်ကက်သလစ်စစ်ဆောင်ဒုက္ခသည်စခန်းမှာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်
ကျမတို့ရဲ့အကြည့်အကြည့်ချက်ကတော့အားလုံးဟာကိုယ့်ရဲ့ကိုယ့်ရဲ့မှာကိုပြန်ပြီးတော့အေးချမ်းရဲ့ကွန်ပျူတာတက်ဆောင်နေနိုင်မှုပဲဖြစ်ပါတယ်ဒီလိုတစ်ခါနေလာတယ်ဆိုတော့တစ်ခါပဲ
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်စခန်းတစ်ခုမီးလောင်လို့အ ਨੇ ဆုံးလူ6ဦးသေဆုံးခဲ့ရတဲ့သတင်းနောက်မလေးရှားနိုင်ငံကိုခိုးဝင်ကြမယ်မြန်မာနိုင်ငံရခိုင်နဲ့တခြားပြည်နယ်တွေကလာတဲ့လူတွေဒီထိုင်းမလေးနယ်စပ်မှာဖမ်းဆီးရမိတဲ့သတင်းနဲ့အတူအမေရိကန်သမ္မတကဒီဖွံ့ဖြိုးတဲ့နိုင်ငံတွေမှာလိုအပ်နေတဲ့ဒေါ်လာ60ဘီလီယံကိုစီမံခန့်ခွဲမဲ့အေဂျင်စီတစ်ခုထူထောင်မှုလက်မှတ်ရေးထိုးလိုက်တဲ့သတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရီဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေဖြစ်တဲ့အမျိုးသမီးခန္ဓာ၊သုဒ္ဓဆောင်လေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာခန္ဓာတို့ကိုနားဆင်ရမှာပါ။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။ပျောက်ဆုံးနေတဲ့ sorry သတင်းစာဆရာဂျမဲခါရှိုဂီရဲ့ရုပ်လောင်းအချင်းချံတဲလွန်စာရနိုင်မှုတူကီနိုင်ငံအစ္စတန်ဘူမြို့အနီးကတောအုပ်တစ်ခုနဲ့မြို့ရဲ့တောင်ဘက်ကီလိုမီတာ90ကျော်နယ်မြို့တစ်မြို့တို့မှာတူကီရဲတပ်ဖွဲ့ကရှာဖွေနေပါတယ်။ဘဲခရက်တောအုပ်နဲ့ယာလိုဘာမြို့တွေမှာရှာဖွေနေတဲ့အကြောင်းတူကီတာဝန်ရှိသူတွေဒီနေ့ပဲပြောဆိုခဲ့ကြတာပါ။ဒီချိန်မှာပဲဒင်းတော့အသက်ခံခဲ့ရတယ်လို့ဆိုတဲ့အတန်မတန်အချက်လက်တွေကိုအမေရိကန်ဆိုတာတာဝန်ရှိသူတွေကိုပေးအပ်ခဲ့တာမရှိတဲ့အကြောင်းတူကီအာဏာပိုင်တွေကပြောဆိုလိုက်ပါတယ်။ဒင်းမီယာရေးမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဒီသတင်းပတ်စောပိုင်းတူကီနိုင်ငံရောက်ရှိနေစဉ်အတန်မတန်ကိုနားထောင်ခဲ့ရတဲ့အကြောင်းဖော်ပြနေကြတာပါ။ဝန်ကြီးပွန်ပီယိုကတော့သူ့အနေနဲ့အတန်ဖမ်းမတန်ကိုတွေ့လည်းမတွေ့ရကြားလည်းမကြားခဲ့ရတယ်လို့စာသားဖြစ်နေလည်းမဖတ်ရတဲ့အကြောင်းပြောဆိုထားပါတယ်။တူကီဆိုရပိုင်းအနာတိုလူသတင်းဌာနကတော့စုံစမ်းတွေ့ရှိချက်တွေကိုတစ်ကမ္ဘာလုံးကိုအသိပေးတော့မှာဖြစ်တဲ့အကြောင်းတူကီနိုင်ငံခြားရေးဝန်ကြီးမဗလက်ကာဘူဆိုကလူကိုကောက်ကပ်ပြီးဖော်ပြခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုပျောက်ဆုံးနေတဲ့သတင်းတော့တည်သလားရှင်သလားသတင်းတော့တွေကမင်းမြန်ရမှာတော့တည်ဆုံးတာတည်ကြနေပုံရတဲ့အကြောင်းဖြေချခဲ့တယ်လို့တကယ်ကိုစိတ်မကောင်းစရာဖြစ်ရတဲ့အကြောင်းလည်းပြောဆိုသွားပါတယ်။တကယ်လို့သာ sorry နိုင်ငံကတပ်ဖြတ်ခဲ့တာဖြစ်မယ်ဆိုရင်တော့ဆက်ဆံရေးမှာကြီးမားတဲ့ဆိုးကျိုးတွေနဲ့ရင်ဆိုင်ရမှာဖြစ်တဲ့အကြောင်းမနေ့တုန်းကပဲသတင်းတော့တွေကိုပြောခဲ့တာပါ။အစ္စတန်ဘူမြို့က sorry ကောင်စစ်ဝင်ရုံးမှသတင်းစာဆရာခါရှိုဂီကို sorry ထောင်လိုင်းရေးတွေကတပ်ဖြတ်ခဲ့တဲ့အကြောင်းတူရကီနိုင်ငံကဆွဆွဲထားပေမဲ့အမေရိကန်ဆိုရကတော့ sorry ရဲ့စုံစမ်းစစ်ဆေးမှုတွေပြီးဆုံးတဲ့အထိအချိန်ပေးဖို့လည်းလိုလားနေပါတယ်။ဒီသတင်းပတ်သက်မှာပဲ sorry နဲ့တူကီခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာနဲ့ပတ်သက်လို့မနေ့ကသမ္မတကံကိုအစီအခံခဲ့တဲ့နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကတော့ sorry နိုင်ငံရဲ့စုံစမ်းစစ်ဆေးမှုတွေအဆုံးသတ်တဲ့အထိရင်းနှီးငယ်ထပ်ပြီးအချိန်ပေးထားဖို့ပြောဆိုထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန္ဒဟာပြည်နယ်မှာထိတ်တန့်အစိုးရအရာရှိနှစ်ဦးလှုပ်ကြံတပ်ဖြတ်ခံရတဲ့ဖြစ်ရပြီးမှာတော့ကန္ဒဟာပြည်နယ်အတွင်းလွှတ်တော်ရွေးကောက်ပွဲတွေကိုသတင်းတစ်ပါးနောက်ဆိုလိုက်ပါတယ်။အာဖဂန်နိုင်ငံတဝန်လွှတ်တော်ရွေးကောက်ပွဲတွေကိုတော့မနေ့ပြန်စနေနေ့မှာကျင်းပဖို့စီစဉ်ထားတာပါ။ပြည်ခဲ့တဲ့ကြာပြင်းနေ့တုန်းကအာဖဂန်မှာရှိတဲ့အမေရိကန်ထိတ်တန့်ဗိုလ်ချုပ်ကြီးတဦးရဲ့ကန္ဒဟာခီးစင်အတွင်းပြစ်ခတ်တိုက်ခိုက်ခံခဲ့ရပြီးကန္ဒဟာပြည်နယ်ရဲမှူးကြီးအဗ်ဒူရာဇစ်တေဆုံးခဲ့ရတာပါ။အမေရိကန်ဗိုလ်ချုပ်ကြီးစကော့မီလာကတော့ထိခိုက်ဒဏ်ရာရခဲ့ခြင်းမရှိပါဘူး။ဗိုလ်ချုပ်ကြီးမီလာဟာကန္ဒဟာပြည်နယ်အုပ်ချုပ်ရေးမှူးနဲ့ပြည်နယ်အစိုးရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးဖို့အုပ်ချုပ်ရေးမှူးရုံးကိုရောက်ရှိလာခဲ့တာပါ။ဆွေးနွေးပွဲအပြင်ရဟယင်ကွင်းကိုအသွားမှာတက်ခဲ့ခံရတာလို့ဒေတာရင်တရင်တွေမှာဖော်ပြကြပါရယ်။အခုတက်ခဲ့မှုအတွင်းရေးမှူးကြီးရာဇစ်အပြင်ပြည်နယ်ထောက်လိုင်းရဲ့အရာရှိချုပ်လည်းတေဆုံးခဲ့ပြီးကန္ဒဟာအုပ်ချုပ်ရေးမှူးကတော့ပြည်ပြင်းထန်ထန်ဒဏ်ရာရခဲ့ပါရယ်။အစောပိုင်းတရင်တွေမှာတော့ပြည်နယ်အုပ်ချုပ်ရေးမှူးလည်းတေဆုံးခဲ့တယ်ဆိုပြီးတရင်တွေထွက်ခဲ့တာပါ။အမေရိကန်စစ်သား2ဦးအပါအဝင်အမေရိကန်2ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါရယ်။အခုတက်ခဲ့မှုဟာသူတို့လက်ချက်ဖြစ်ပြီးရေးမှူးကြီးရာဇစ်ကိုရောအမေရိကန်ဗိုလ်ချုပ်ကြီးကိုပါပြစ်မှတ်ထားတိုက်ခဲ့တာဖြစ်တယ်လို့တာလီဘန်အဖွဲ့ကပြောဆိုထားပါတယ်။
အမေရိကန်နဲ့ဥရောပနိုင်ငံသားတွေပါဝင်ဆီးရီးယားနိုင်ငံမှာဖမ်းဆီးခံထားတဲ့ရန်နက်ချီရဲ့တရားခံတွေကို ISIS စစ်သွေးကြွတွေကစတင်ကွပ်မြတ်တော့မှာဖြစ်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောဆိုချက်ကိုအမေရိကန်ကပယ်ချလိုက်ပါတယ်။အမေရိကန်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့တရားအားစုံမျိုးအနည်းကစစ်ပြေးဒုက္ခတွေစခန်းကလူ900လောက်ကို ISIS ဖွဲ့ကဖမ်းဆီးသွားခဲ့တာဖြစ်တဲ့အကြောင်းရုရှားနိုင်ငံပင်လယ်နဲ့အပန်းဖြစ်မျိုးဆိုချီမှာမနေ့တုန်းကကျင်းပတဲ့နီနော့ဖလေဝတ်တို့ကမှရုရှားသမ္မတကပြောဆိုလိုက်တာပါ။နောက်ဆုံးချက်တွေအတိအကျထုတ်ပြန်ထားပြီးမရခဲ့ရင်ဒီနေ့ကိုဆက်ရောက်နှုံးနဲ့ကွပ်မြတ်မှာဖြစ်တဲ့အကြောင်းသမ္မတပူတင်ကပြောဆိုခဲ့ပေမဲ့နောက်ဆုံးချက်တွေနဲ့ပတ်သက်လို့အသေးစိတ်ရှင်းမပြပါဘူး။ဒီနေ့ကပဲလူ100ယောက်ကိုကွပ်မြတ်ခဲ့ပြီးဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်ရရှိတွေကတော့ဒုက္ခသည်စခန်းတက်ခတ်ခံခဲ့ရတာမှန်ပေမဲ့လည်းရုရှားသမ္မတနဲ့ TASS ရုရှားသတင်းဌာနတို့ရဲ့ပြောဆိုချက်တွေဟာခိုင်မာမှုမရှိတဲ့အကြောင်းပြောဆိုခဲ့ကြပါတယ်။ရုရှားရဲ့ပြောဆိုချက်တွေတိကျမှန်ကန်မှုပေါ်တန်လျာရှိတဲ့အကြောင်းလည်းပင်လယ်ကုန်းစစ်ဌာနချုပ်ပြောခဲ့သူတမူရှောင်းရောဘတ်ဆန်က VOA ကိုပြပို့တဲ့ကြေညာချက်မှာပြောဆိုထားတာပါ။ဇာကန်အမြောက်များဖန်ဆီးထားတဲ့အကြောင်းရုရှားသမ္မတရဲ့ပြောဆိုချက်နဲ့ကန့်ညင်မှုရှိတဲ့သတင်းတွေမတွေ့ရတယ်လို့ဒုက္ခသည်စခန်းမှာအမေရိကန်နိုင်ငံသားတွေရှိနေတယ်လို့သိရှိမှထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ IS ဖွဲ့ရဲ့ချင်းချောက်မှုအနေနဲ့ကိုအမေရိကန်နဲ့မဟာမိတ်တွေမဟန်တားနိုင်တဲ့အကြောင်းရုရှားရဲ့ဆွဆွဲချက်ပေါ်မှာလည်းပြည်ထောင်စစ်ဌာနချုပ်ကပယ်ချခဲ့တာပါ။ IS ဖွဲ့ကအရင်တုန်းကထိန်းချုပ်ထားခဲ့မှုတဲ့နယ်မြေတွေရဲ့69ရာခိုင်နှုန်းကျော်ကိုမဟာမိတ်ညွန်ပေါင်းတပ်ဖွဲ့တွေကလွတ်မြောက်အောင်ဆောင်ရွက်ပေးနိုင်ခဲ့တဲ့အကြောင်းလည်းပြည်ထောင်စစ်ဌာနချုပ်ပြောခွင့်ရသူကပြောဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုရဲကိုတောင်အမေရိကတိုက်ကလူတွေအလုံးရင်းနဲ့ဝင်ရောက်လာနေရကိုမက္ကဆီကိုနိုင်ငံကမတားဆီးဘူးဆိုရင်အမေရိကန်တောင်ဖက်နယ်စပ်ကိုပိတ်ပစ်ဖို့တပ်ဖွဲ့ဝင်တွေဆီလိုမယ်လို့သမ္မတဒေါ်နယ်ထရမ့်ကချင်းချောင်းလိုက်ပါတယ်။ဟွန်ဒူရက်စ်နိုင်ငံဆန်ပေဒရိုဆူလာမြို့ကနေပြီးခဲ့တဲ့တပတ်ကထွက်လာကြတဲ့လူပေါင်း 3,000 လောက်ပါဝင်တဲ့လူအုပ်ကြီးဟာကွတီမာလာနိုင်ငံကရှင်းလွန်ထူထပ်တဲ့တောကြီးနဲ့လူနေရပ်ကွက်တွေကိုဖျက်ပြီးမက္ကဆီကိုနိုင်ငံကတဆင့်အမေရိကန်ပြည်ထောင်စုရဲကိုဝင်ရောက်ဖို့ဦးတည်လာနေတာပါ။အဲ့ဒီလူအုပ်ထဲမှာရာဇဝတ်သားတွေလည်းပါနေတာကြောင့်သူတို့ကိုတားဆီးပေးဖို့အပြင်းထန်ဆုံးနေလနဲ့မက္ကဆီကိုနိုင်ငံကိုတောင်းဆိုရဲလို့သမ္မတထရမ့်ကပြောပါတယ်။ရာဇဝတ်ကိုင်းသားတွေနဲ့မွေးရစေဝါတွေတိုင်းပြည်တောင်ပိုင်းကနေဝင်ရောက်လာနေတာကိုဟန်တာရဲဟာ USMCA လို့ခေါ်တဲ့အမေရိကန်မက္ကဆီကိုကနေဒါသုံးနိုင်ငံကြားရရှိထားတဲ့ကုန်သွယ်ဆိုင်ရာသဘောတူညီချက်တဲ့ပို့အရေးကြီးတယ်လို့ကြာတာပြင်းတွေက Twitter လူမှုကွန်ရက်မှာသမ္မတထရမ့်ကရေးသားခဲ့ပါတယ်။အမေရိကန်မှာကြားကလာလွှတ်တော်ရွေးကောက်ပွဲတွေနိုဝင်ဘာလမှာကျင်းပဖို့ရှိနေတဲ့အတွက်သမ္မတထရမ့်ကနိုင်ငံရေးအတွက်ရည်သွက်ချက်ပြီးတော့အခုလို Twitter မှာရေးသားခဲ့တာဖြစ်တယ်လို့မက္ကဆီကိုနိုင်ငံခြားရေးဝန်ကြီးတစ်မာစီလိုဘီအီဘရာကပြောပါတယ်။မက္ကဆီကိုကလည်းယာနဲ့ကြီးတဲ့ရဲတပ်သားတွေကိုကွတီမာလာနယ်စပ်စီမနစ်ကြာတာပြင်းတွေကဆေးလွတ်ခဲ့ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19 kHz 15453ညလိုင်းဒိုမီတာ 25 kHz 11803ညလိုင်းဒိုမီတာ 32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ 190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။ဘယ်ဂျီယံနိုင်ငံဘရပ်ဆဲမှာကျင်းပနေတဲ့နှစ်ရက်ကြာအာရှဥရောပအာဆန်ထိပ်သီးညီလာခံအတွင်းလူ့ခွင့်ရေးကိစ္စတွေကိုထပ်သွင်းဆွေးနွေးရမှာရိုဟင်ဂျာမွတ်စလင်တွေအရေးအာရုံစိုက်ဆွေးနွေးသမှာဖြစ်တဲ့အကြောင်းဥရောပသမ္မတ EU ရဲ့နိုင်ငံခြားမူဝါဒရေးအကြီးအကဲဖက်ဒရစ်ကာမိုဂါဟီနီကပြောဆိုလိုက်ပါတယ်။
I think of the Rohingya crisis that has always been at the center of our work, not only on the humanitarian side, but also on the political work.
EU ကဖြစ်ရှင်းတဲ့အစဉ်တစိုက်ကြိုးပမ်းနေတဲ့ Rohingya အခြေအနေကိုထပ်သွင်းဆွေးနွေးဖို့စဉ်းစားထားပြီးလူသားချင်းစာနာမှုကိစ္စတွေသမကနိုင်ငံရေးကိစ္စတွေလည်းပေါ်ဝင်မှာဖြစ်တဲ့အကြောင်း EU နိုင်ငံခြားမူဝါဒရေးအကြီးအကဲကမနေ့တုန်းကအာဆန်ထိပ်သီးညီလာခံစတင်တဲ့အချိန်မှာပဲပြောဆိုလိုက်ကြပါ Rohingya တွေဘေးရန်တွေခင်းခင်းဂုဏ်သိက္ခာရှိရှိနေရပြောင်းနေရေးကုလမကကိုအကူအညီပေးနိုင်မဲ့နီးလန်းနေတဲ့ပတ်သက်လို့ဥရောပခေါင်းဆောင်တွေကြားဆွေးနွေးမှုတွေရှိနေတဲ့အကြောင်းလည်းပြောဆိုထားပါတယ်။နီးလန်းကမှာတော့မြန်မာနိုင်ငံကပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနဝန်ကြီးဦးကျော်တင်လည်းတက်ရောက်နေပါတယ်။ပြီးခဲ့တဲ့နှစ်တည်းရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကိစ္စကန်းတွေကိုစီးနေတက်ခတ်ခဲ့ ARS ရဲ့ဆွေးရအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွင့်ရေးချိုးဖောက်မှုတွေပေါ်ပေါက်ခဲ့ပြီးအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိုင်းနယ်ချီရဲ့ရိုဟင်ဂျာတွေနေရပြန်နိုင်မှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့နိုင်ငံတကာကဖိအားပေးနေကြတာပါမြန်မာဆိုကတောင်ရှိတွေနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားတယ်လို့နိုင်ငံတကာကစွပ်စွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပါတယ်ဒီချိန်ထဲမှာပဲရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးဘက်ကစုံစမ်းတွေ့ရှိချက်တွေကိုလူညွန့်ရေးကောင်စီမှရှေ့တစ်ပတ်ဗိုလ်ထုနေမှာအစီရင်ခံတင်ပြဖို့လည်းရှိနေပါတယ်
တောင်နဲ့မြောက်ကိုရီးယားကြားရရှိလိုက်တဲ့စီးဆိုင်ရာသဘောတူညီမှုကြောင့်တောင်ကိုရီးယားရဲ့ကာကွယ်စွန့်ရည်တွေကျသွားနိုင်တဲ့အပေါ်အမေရိကန်တို့ရဲ့စိုးရိမ်မှုတွေမြင့်တက်လာနေပါတယ်။ဒီကိစ္စကြောင့်အမေရိကန်နဲ့တောင်ကိုရီးယားကြားဆက်ဆံရေးတွေအေးစက်လာနေချိန်မှာပဲတောင်နဲ့မြောက်ကိုရီးယားနဲ့နိုင်ငံကြားစီးရေးဆိုင်ရာသဘောတူညီမှုရလိုက်တဲ့အပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့စိုးရိမ်မှုတွေထွက်ပေါ်လာတာပါ။မြောက်ကိုရီးယားဘက်ကနျူကလ িয়ার ကင်းစင်ရေးလုပ်ငန်းတွေမြင်းမြန်ဆန်ဆန်မလုပ်သေးပေမဲ့တောင်မြောက်ကိုရီးယားနဲ့နိုင်ငံကြားဆက်ဆံရေးတွေတိုးတက်နှွေးထွေးလာနေတဲ့ကိစ္စကြောင့်အမေရိကန်နဲ့ကိုရီးယားကြားဆက်ဆံရေးအေးဆက်လာတာပါ။အဲ့ဒီစီးရေးဆိုင်ရာသဘောတူညီမှုထဲမှာတောင်မြောက်ကိုရီးယားနိုင်ငံသားကစစ်မဲ့ဆုံအနေရေပြင်းနဲ့မြေပြင်တဝိုက်ကိုလျှင်မပြန်တမ်းရဆုံးအဖြစ်သတ်မှတ်ဖို့လဲပါဝင်ပါတယ်။တခါအဲ့ဒီစစ်မဲ့ဆုံကိုပိုင်းခြားသတ်မှတ်ထားတဲ့နေစာမြင့်တလျှောက်တစ်ဖက်နဲ့တစ်ဖက်ပြစ်မှတ်ထားတဲ့စီးရေးလေ့ကျင့်မှုတွေကိုလည်းရှက်ပစ်ဖို့နိုင်ငံသားသဘောတူညီခဲ့တာပါ။အဆောင်အချက်တွေတင်းတင်းကြပ်ကြပ်ချထားတဲ့စစ်မဲ့ဆုံတလျှောက်ငြိမ်းချမ်းရေးဆုံတစ်ခုကိုဖန်တီးဖို့ကြိုးပမ်းတဲ့အနေနဲ့အဲ့ဒီအနီးတဝိုက်ကမြေမြုံမိုင်းတွေကိုဖယ်ရှားပစ်ဖို့လဲတောင်မြောက်ကိုရီးယားကောင်ဆောင်တွေသဘောတူညီခဲ့ကြတာဖြစ်ပါတယ်။
ရှိလာရှာနိုင်ငံများတင်အာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့တရုတ်နိုင်ငံတို့ကြားပထမဆုံးအကြိမ်ဖြစ်တရုတ်နိုင်ငံတောင်ဘက်ပင်လယ်ပြင်မှာရှစ်သတင်းပတ်ထဲရေတပ်ပူးတွဲစီရေးလက်ချက်မှုစီစဉ်ထားပါတယ်။အမေရိကန်နဲ့ပူးတွဲလက်ချက်မဲ့စီစဉ်ကိုလည်းရှစ်နှစ်ထဲကျင်းပဖို့ဒီနေ့ပဲသဘောတူလိုက်ကြတာပါ။ပူးတွဲစီရေးလက်ချက်မှုကနေဒေသတွင်းရေတပ်ဖွဲ့တွေကြားယုံကြည်စိတ်ချမှုတွေတည်ဆောက်နိုင်မှာဖြစ်တဲ့အကြောင်းလဲစင်ကူကာဝဲဝန်ကြီးငန်းဟန်ကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံလည်းအပေါ်ဝင်ဖြစ်တဲ့အာဆီယံစနေနိုင်ငံကပူးထုတ်ပြန်ခဲ့တဲ့ပူးတွဲကြေညာချက်မှာတော့စီရေးလက်ချက်မဲ့စီစဉ်ဟာအသေးဝင်နိုင်ငံတွေကရေတပ်ဖွဲ့တွေနဲ့တရုတ်ရေတပ်အမေရိကန်ရေတပ်ဖွဲ့တို့ကြားချစ်ချင်ရင်းနှီးမှုနဲ့ယုံကြည်မှုပုံမအကောက်လာစေမှာဖြစ်တဲ့အကြောင်းဖော်ပြခဲ့တာပါ။ရှစ်သတင်းပတ်တဲ့တရုတ်နိုင်ငံနဲ့အာဆီယံရေတပ်ဖွဲ့ရဲ့ပူးတွဲလက်ချက်မှုတွေအတွင်းမှာတော့ရေကြောင်းဆိုင်ရာလုံခြုံရေးဆေးဘက်ဆိုင်ရာအရေးပေါ်အကူအညီပေးရေးရှာဖွေကယ်ဆယ်ရေးလက်ချက်မှုတွေပေါ်ဝင်မှာဖြစ်ပါရဲ့။
မလေးရှားဒုဝန်ကြီးချိုဟောင်းကိုအာဏာအလွဲသုံးစားလုပ်မှုအကျဉ်းပြတ်ချစားမှုအပြင်ဒေါ်လာသန်းနဲ့ချီပဝင်ပတ်သက်နေတဲ့ငွေကြေးခံပွားချမှုတွေနဲ့ဒီကနေ့တောက်ကြနေမှာဆွဲချက်တင်လိုက်ပါတယ်။ပြီးခဲ့တဲ့မေလအထွေထွေရွေးကောက်ပွဲမှာရှုံးနေခဲ့ပြီးအခုခါအထိုက်ခံပါတီကိုဦးဆောင်နေတဲ့အာမတ်ဇာဟစ်ဟာမီဒီကိုအဂရီလိုက်စားမှုတပ်ဖြည့်ရေးအေဂျင်စီကဖမ်းဆီးလိုက်ပြီးနောက်တနေ့မှာပဲတရားရုံးမှာရုံးထုတ်တော့ပါဇာဟစ်ကသူ့ပေါ်ဆွဲဆိုထားတဲ့ရဲစုပြစ်မှုဆိုင်ရာဆွဲချက်၁၀ခုမှအပြည့်မရှိကြောင်းရှောက်လဲထားပါတယ်။အဲ့ဒီဆွဲချက်တွေကတော့သူ့မိသားစုဦးဆောင်လုပ်ကိုင်နေတဲ့တက်တာချောင်းကြီးအဖွဲ့ဘဏ္ဍာငွေဖြစ်တဲ့မလေးရှား23တန်းကိုအလွဲသုံးစားလုပ်တာပြည်ထရေးဝန်ကြီးတာဝန်ယူထားချိန်ကအစိုးရလုံကအတော်များများမှလုပ်ကင်ခွင့်ရရေးပေးအပ်တဲ့လက်ငွေ ringgit 23တန်းရယူခဲ့တာအပြင်မလေးရှား ringgit 82တန်းဒီပါကိုငွေကြေးခဝါချမှု29ခုလို့လည်းပါဝင်ပါတယ
်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့တောက်ကြညာချမ်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေကိုစတိုက်တင်ဆက်ပေးခြင်းပါတယ်။ကချင်စစ်ဘေးရှောင်ဒုက္ခသည်တွေနေရရင်မှပြန်လည်အခြေချနိုင်မှုဆိုရင်ကချင်ပြည်နယ်မှာဖြစ်နေတဲ့စစ်ပွဲတွေကိုတားဆီးနိုင်မှဖြစ်မယ်လို့စစ်ရှောင်ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့အဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေစစ်ရှောင်စခန်းမှာအခုလိုခိုလုံနေရတာဟာယာယီကိစ္စသာဖြစ်တယ်လို့လည်းနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကကချင်ပြည်နယ်မြကြီးနားမြို့စိန့်ဂျိုဆက်ကက်သလစ်စစ်ရှောင်ဒုက္ခသည်စခန်းမှာဒီကနေ့ပြောဆိုခဲ့ပြီးကူညီကယ်ဆယ်ရေးအဖွဲ့တွေကပြောဆိုလိုက်ကြတာပါအကြောင်းစုံကိုတော့ကိုညံဝင်းအောင်ကတင်ပြပေးထားပါဗျ
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့အဖွဲ့ဟာအော်တိုဘာ19ဒီကနေ့နေ့လယ်ပိုင်းကမြကြီးနားမြို့ပါလာနာအရက်မှာရှိတဲ့စိန့်ဂျိုဆက်ကက်သလစ်အသင်းတော်ကဖွင့်လှစ်ထားတဲ့စစ်ရှောင်ဒုက္ခသည်စခန်းကိုတွားရောက်ပြီးဒုက္ခသည်တွေအတွက်အထောက်ပံ့ပစ္စည်းတချို့ကိုပေးအပ်ရင်းဒုက္ခသည်စခန်းထဲဖွင့်လှစ်ထားတဲ့ရိုးရာရက်ကန်းစင်တွေကိုတွားရောက်လေ့လာခဲ့တာပါ။ဒုက္ခသည်တွေစစ်ဆောင်စခန်းမှာအခုလိုခိုလုံနေကြရတာဟာယာယီကိစ္စသာဖြစ်ပြီးမိမိတို့နေရရင်မှအမြန်ပြန်ပြီးအခြေချနိုင်အောင်အစိုးရဘက်ကစ조사လုပ်ဆောင်သွားမယ်လို့ဒေါံဆန်းစုကြည်ကစိန့်ဂျိုဆက်စစ်ဆောင်စခန်းမှာပြောသွားပါတယ်။ကျွန်တ
ော်တို့ရဲ့အဖြစ်အပျက်ကြီးရဲ့အချက်ကတော့အလုံးဟာကိုယ့်ရဲ့ကိုယ့်ရမှာကိုပြန်ပြောအေးချမ်းရကွန်ပျူတာတဲ့ဆောင်နေနိုင်ဖို့ပဲဖြစ်ပါတယ်။ဒီလိုစခန်းလေးကိုလာရဲဆိုတာတခဏပဲလို့ပဲသိထားအမြဲစိတ်ထဲမှာထားနေချင်ပါတယ်။ဒီလိုစခန်းလေးဆိုတာရေရှည်ရေကုစခန်းလေးမဖြစ်တဲ့မှာဘူး။ဒီလိုစိတ်ဓာတ်တွေလည်းကျွန်တော်ရရှိတဲ့မှာ။ငါတို့ရောပြစ်ခဲ့ရပြီဆိုတဲ့စိတ်ဓာတ်နဲ့မဟုတ်ခင်းနဲ့ခဏတစ်ဖြုတ်ပြစ်ခဲ့ရပြီ။ဒါနဲ့တစ်ချိန်တစ်ခါမှပြန်ပြီးတော့တို့ရဲ့ရရွာတွေကိုတို့ပြန်နေထူတော်မယ်။တို့ရဲ့ရလာရဲ့မိညာရေးအတွက်ဒီတန်းခံရရေးအတွက်ဖွံ့ဖြိုးရေးအတွက်အဲဝိုင်းတော့လေဆိုတော့အဲ့လိုစိတ်ကြီးကိုမိမိတို့အားပေးလို့လည်းအင်တာမှာအရေးကြီးပါတယ်။ကျမတို့အနေနဲ့အဲဒီလိုနေရာရှိဆုံးခါသွားတဲ့ကုပြည်သားများဒီလိုပုံစံနဲ့စခါမှနေရတာလုံးဝမသိမြောက်ပါဘူး။အများဆုံးကိုယ့်ရကိုယ့်ရမှာကိုယ်အေးအေးချမ်းချမ်းခွင့်ပြုတွတ်တက်စွာနေနိုင်ဖို့အတွက်ကိုကျမတို့လူလာပါလေ။ဒီဟာအတွက်လည်းအတတ်နိုင်ဆုံးစူးစမ်းတော့မှာပါ။စူးစမ်းတဲ့နေရာမှာလည်းကျမတို့ဒီ
ကိုယ်တိုင်ရှင်များကိုယ်တိုင်ကနေပြီးတော့ဝိုင်းဝန်းပြီးတော့ကူညီပေးကြပါလို့မေတ္တာရပ်ခံနေတယ်ဒီကုန်းချုပ်ပဲ။တောင်ဆန်းစုကြည်ရဲ့အခုလိုပြောဆိုချက်ကိုကြားရတဲ့ဒုက္ခတွေတွေကစိတ်အင်အားဖြစ်မိတယ်လို့ပြောဆိုကြကြောင်းဒီကနေ့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ဂယုနာလူမှုစည်းလုံးညီညွတ်ရေးအစင်းကမဆိုင်မှုကပြောပါတယ်။
IDB တက်ကတော့ဘာမှတင်ပြခွင့်မရှိဘူးပေါ့နော်အဓိကတော့သူကတော့ IDB ကမှာပြီးမှ IDB တွေအားပေးစကားပြောသွားတယ်ပြီးတော့ကမှာပဲတက်တက်လုံးနေနေဆိုရင်စိတ်ထားတွေမထားဖို့အတွက်ပေါ့နော်ဒီချင်းချင်းကြရင်ကိုယ့်ရဲ့ရက်ရွာပြန်ရမယ်ဆိုရင်စိတ်ထားကမြင်ရန်ထားဖို့အတွက်ပေါ့ဒီမှာသူကအားပေးသွားတယ်ပေါ့ဒါကတော့တကယ်လည်းပြောတင်တဲ့စကားလုံးတွေလို့မြင်တယ်ပေါ့နော်အဲပြီးတော့ IDB တွေကိုလည်းတော်တော်များများက ကျင်းစစ်ဆောင်ဒုက္ခတွေဒီနေရာရင်းမှာပြန်အခြေချဖို့ဆိုရင်စစ်ပွဲတွေကိုတားဆီးနိုင်မှာဖြစ်မယ်လို့မဆိုင်လူကထောက်ပြပါတယ်။ဒါတော့အတိကတော့ဒီပြောင်းလဲစစ်ပွဲတွေစစ်ပွဲချင်းနေရာမှာဒီစစ်တပ်နဲ့ကျွန်တော်တို့အချင်းဒီကဲအင်းနဲ့ဆိုတော့တို့ကြားမှာစစ်ပွဲမဖြစ်နိုင်ခြေရှိတဲ့အခြေအနေပေါ့။အဲ့ဒီအချိန်ကျမှအတိကတော့ပြန်နေဖို့အလားအလာရှိနေပေါ့။ အဲ့ဒီချိန်ကျမှအတိကတော့ပြန်နေဖို့အလားအလာရှိနေပေါ့။အဲ့ဒီအချိန်ကျမှအတိကတော့ပြန်နေဖို့အလားအလာရှိနေပေါ့။အဲ့ဒီအချိန်ကျမှအတိကတော့ပြန်နေဖို့အလားအလာရှိနေပေါ့။အဲ့ဒီအချိန်ကျမှပြန်နေတဲ့အခြေအနေလို့ကျမတို့မြင်နေပေါ့။စစ်ပွဲတွေရှိတဲ့အချိန်မှာပြီးတော့သူရဲ့ရက်ရွာတွေမှာခန်းကြီးချထားတဲ့တပ်ခန်းတွေပေါ့နော်။အဲ့ဒါတွေရုပ်တင်းသွားတဲ့အချိန်မှာပြီးတော့ဒီမိုင်း
ကိစ္စတွေကိုလုံးဝရှင်းလင်းနိုင်တဲ့အခြေအနေအဆင့်အထိပေါ့နော်ဖြစ်နေတယ်ဆိုတော့ပုံပြီးမှသူတို့အတွက်ကစစ်တီးအတန်းအတွက်လုံးလို့ရပြီဆိုတဲ့ပုံစံဖြစ်နေပေါ့ကချင်ဒေသမှာ2021တည်းကစပြီးတကြောပြန်ဖြစ်လာတဲ့စစ်ပွဲတွေကြောင့်စစ်ဆောင်ဒုက္ခတွေစခန်း9ခုမှာဒုက္ခတွေပေါင်း3000ကျော်ဝန်းကျင်ရှိနေပါတယ်ခင်ဗျာ
နိုင်ငံတော်အတိုင်းအမြန်ရဲ့ကချင်ဒုက္ခတွေခီးစဉ်အကြောင်းကိုညံဝင်းအောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်မှာမွတ်စလင်ဒုက္ခတွေစခန်းတစ်ခုမီးလောင်တဲ့သတင်းကိုတင်ပြပေးကြပါရစေ။ရခိုင်ပြည်နယ်အုံတော်ခြေဒုက္ခတွေစခန်းမှာမနေ့ညတော့ကမီးလောင်ကျွမ်းလာကြောင်း လူ6ဦးသေဆုံးပြီးတော့အိမ်နောက်စုတရ၄၀ကျော်ကလူပေါင်း၈၀၀ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။မိသက်ဦးစီးဌာနကတော့ဒီမီးဟာပေါ့စမီးကြောင့်လို့သတင်းထုတ်ပြန်ထားပြီးတော့မီးလောင်မှုကြောင့်ပျက်စီးဆုံးရှုံးမှုတန်ဖိုးကတော့385လောက်ရှိနိုင်တယ်ဆိုပြီးခန့်မှန်းထားပါတယ်။သတင်းပြေဆောင်ကတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကတင်ပြပေးထားပါတယ်။ဟုတ်ကဲ့စစ်တွေမြို့နယ်ကအုံတော်ခြေဒုက္ခတွေစခန်းဟာ
အစ္စလာမ်ဘာသာဝင်တွေနေထိုင်တဲ့စခန်းဖြစ်ပြီးကြာသာပတေးနေ့ည7:00လောက်မှာစတင်လောင်ကျွမ်းခဲ့တာဖြစ်ပါတယ်။မီးလောင်ကျွမ်းတာကြောင့်ထိခိုက်တဲ့အခြေအနေကိုရခိုင်ပြည်နယ်မိသက်ဦးစီးဌာနညွှန်ကြားရေးမှူးဦးတော်ရာကအခုလိုပြောပါတယ်။အဖောင်မဆက်နဲ့အခန်းတိကဦးနောက်စုမြအသက်30နှစ်ကျော်လောက်သားပါတယ်။သူ့အိမ်ကမိဖို့မိချင်းမရနဲ့စလောင်။လောင်ထဲက၄၅ပြည်30ချစ်ခံတွဲတစ်ထပ်သမုံဝါ set the long the set the zoo was too long and only they are living. Louis Jama Bonga, she and the Fen and the Middle Valley. Now, try out the door, amuse the on it, amuse the me, my own. So, making your idiot thing along with the animal. In the other, and then they grew up and they had steady. I was so you would have more thought of the thing.
Sitwenyu Mita Tanaga, Gana Sina Doyo Ninta Yama, Tojani Manet Nai Lama, Minin Tan Nangebade. The Milan Jamugo, Posa Milo Tamabi, Misa Den Langjuan and Nay in Paisingo, Ye Utare, Udoraga, Jobade.
Near Posa Mia Roman, Missing Nabo, Udiba. Now, the Mua Loali Gajina, Yema, Amadeus, the Alpha.
စကိုင်းပြည်နယ်အစိုးရဖွဲ့ကစီရင်စင်တဲ့လမ်းပန်းဝင်ကြီးစီပင်တရားရေးဝင်ကြီးနဲ့အုတ်ချွေးဆရာတာဝန်ရှိသူတွေဟာမိဘတို့ခတဲ့တွေကိုတွားရောက်တွေ့ဆုံခဲ့ပြီးကုညီထောက်ပံ့တာတွေလှုပ်ဆောင်ခဲ့တယ်လို့တည်ဆုံသူတွေကိုလည်းထောက်ပံ့ငွေပေးအပ်ခဲ့ပါတယ်စီပင်တရားရေးဝင်ကြီးဦးဝင်းမြင့်ကတည်ဆုံသူတယောက်ကိုကြံ့ငွေ၃နှင်းထောက်ပံ့ခဲ့ကြောင်းအခုလိုပြောပါတယ်
Now, I'm not sure if you're a lot. When I got some of the time,
ဒီပေါ့စ်တစ်ခုစီမှာဆောင်းရီအဝိစားရီနဲ့အင်တာစုသုံးပစ္စည်းတွေပါဝင်တာဖြစ်ပါတယ်။
လောလောဆယ်မှာတော့မိဘတင့်သူတွေကိုအုံတော်ချေဒုက္ခသည်စခန်းအနီးကအစိုးရမူလရန်ကြောင်းမှာယာယီနေရာချထားထားပါတယ်။ခုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မလေးရှားနိုင်ငံကိုခိုးဝင်မဲ့ရခိုင်ပြည်နယ်နဲ့တခြားပြည်နယ်တွေကလာတဲ့သူတွေအဖမ်းခံရတဲ့သတင်းကိုတင်ပြပေးကြပါမယ်။မလေးရှားနိုင်ငံဘက်ကိုခိုးဝင်ကြမဲ့မြန်မာနိုင်ငံရခိုင်နဲ့တခြားပြည်နယ်တွေကလာတဲ့လူအယောက် 50 ကျော်ထိုင်းမလေးနယ်စပ်ဆုံခလာခရိုင်တွင်းမှာအောက်တိုဘာလနဲ့ဖမ်းမိခဲ့ပါတယ်။ဒီရပ်ပိုင်းအတွင်းမှာတော့စတာအိုးလို့ခေါ်တဲ့နေရာတစ်ခုမှာ
လူကုန်ကူးသူတွေကရာဘာချန်ထဲမှာသူတို့ကိုပြစ်သွားတဲ့အတွက်အစာရေစာပြတ်ပြီးတော့ထိုင်းအာဏာပိုင်တွေကကယ်ဆယ်ခဲ့ရပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင်
ပြင်းသူ့လုံးမှာ၅ရက်နေရမိတာကြတော့သူ့လုံးမှာ၅ရက်နေရမိတာဆက်ရှိရောက်ရောက်ကြလေးစလေးရောက်မင်းကလေးလေးရောက်အဲ့ဒါသတို့အဲ့ဒါအလုံးပေါင်းနဲ့စနစ်လေးရောက်ပြင်းသူ့လုံးမှာ၅ရက်နေရမိတာကြတော့သူ့လုံးမှာ၅ရက်နေရမိတာဆက်ရှိရောက်ရောက်ကြလေးစလေးရောက်မင်းကလေးလေးရောက်ပြီးတော့မှတစ်ခါကမှဟိုက်ရင်မှာမိတဲ့စက်တယောက်ကကြတော့အဲ့ဒါသတို့အဲ့ဒါတောက်စုပေါ့လေးကူပေါ့အမှားလေးအဲ့လို
ဒီနေ့ကတော့ဒီမနက်ကစပြီးတော့ဒီကနေ့နေ့လယ်ပိုင်းကအောက်တိုဘာ19ရက်နေ့ကနေ့စဉ်ပြသွားတာကြောင့်၃ရက်တာအစာရေစာပြတ်လိုက်ကြသူတွေလည်းရှိပါတယ်။တချို့မြန်မာနိုင်ငံသားတွေဟာတပင်ချင်းနေမှာအင်အားချိနေပြီးမထနိုင်တော့ပဲလဲနေတာကိုတွေ့ရတယ်ဆိုပြီးဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့၃ရက်ခန့်ကလေးက လူကုန်ကူးသူတွေဟာမလေးရှားနိုင်ငံတဲကိုပို့ပေးမယ်ဆိုပြီးတဦးကိုဘန်းကွေ2000ကနေ3000အထိမြန်မာနိုင်ငံသားတွေထံကနေပွဲစားကောက်ယူခဲ့ကြောင်းအခုလိုမျိုးတော်ရင်မှာပဲစောင့်ခိုင်းပြီးပြန်မလာကြတော့ဘူးလို့လည်းမြန်မာနိုင်ငံသားတွေကပြောပြပါတယ်။ရောဘတ်ချန်အလုသမားတွေကတွေ့ရှိသွားပြီးတဲ့နောက်အစားအသောက်တွေနဲ့ရေတွေကိုစီစဉ်ပေးခဲ့ပါတယ်။ဒီလူတွေကိုတော့ကျေးရွာကဘာသာရေးအဆောက်အဦးတစ်ခုမှစောက် ဒီနေ့ကျွန်တော်တို့ရဲ့ဒီအစီအစဉ်ကိုစစ်တပ်နဲ့ဆရာဦးနေမြခန်ရဲတွေကလာရောက်ခေါ်ဆောင်သွားခဲ့ပြီးတရားမဝင်ဝင်ရောက်လာတဲ့အမှုနဲ့လူမှုထိန်းသိမ်းရေးအချုပ်စခန်းကိုပို့လိုက်ပါတယ်သူတို့ကိုပို့လိုက်တဲ့လူပွဲစားတွေကဘယ်သူတွေလဲဆိုတာကိုလည်းစုံစမ်းစစ်ဆေးနေသေးဖြစ်ပါတယ်လက်ရှိမှာတော့မြန်မာနိုင်ငံသား
56ပါတယ်။တို့ရရှင်များရှင်။ကြာသေးတဲ့ငါပဲပြီးဆုံးသွားတဲ့ငင်းငင်းကြီးဖြစ်ပြီးလာကမှာအစိုးရတက်မတော်နဲ့အပြစ်ခံရက်စဲထားတဲ့တိုင်းနာလက်နက်ကိုင်ဖွဲ့တွေကြားသဘောတူညီချက်တချို့ရရှိခဲ့ကြပါတယ်။ထိတဲ့ကောင်းဆောင်တွေတက်ရောက်ခဲ့တဲ့ညီလာကမှာအငင်းကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆွေးနွေးဖို့လက်ခံခဲ့ကြတာဟာအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါသလား။ပြည်တွင်းညီညာရ
ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူရဲ့အနေနဲ့ VOA ရဲ့ဖုန်းနံပါတ်
2 ATV News.com ကိုချုပ်တင်ပေးဖို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးဖို့ထားနိုင်ပါတယ်။စီးနီးကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်။မနေ့ကစနေညတဲဒီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုဆက်ပြီးတင်ပြပေးခြင်းပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်
ma chi nga nai me dola 60 billion wu si man khan kwe ya ma ba a ke khat tchu ga do di season ha Tamara Yuka Wekalarunga, Trump, Kati Begede, American Adwata, Patama Uzabe Sangyame, Sure Muarane, Sanjin Bapchitan Topiavare, Tabimele, Africa, Ashane, Latin America, Tidarima, Tioning a Yetazataza, Oza, Ramu, Lamugo, Tompian, and Nine, D. Seasonal Account Hepora Pitta, Imperial Saya, Vue, Trinau Pepsi, Wida Kusara, Trin Pepo Tare, Trin Laguro, Go Aunga Sabi, Piopia Bivashim.
Ethiopian and Addis Ababa Mute Jimbeka Furi Libu Yetaburaha, Africa Sub Sahara Didama, Patama Zone Light Ridge at Hasinego Tonju Digabura Pipare, Eddie Mietaburaha, Goni Penang and Rigani, Eden Pelanguine Pelani Didaga Seganego, Setu Pitarawa, the Mieta Lansanego, the only Nangang Wiji Guni Taupanetisa Kevare. Denier Randiha, Nanganagalila in Mahabua Sandaga, Pumbue Lungani, Wittingamu Sanga, Trenjin Pipare.
When the Trump administration Trump
အစိုးရအဖွဲ့ဝင်အရာရှိကြီးတွေအာရှဒေသကိုတွားတဲ့အခါတခြားနိုင်ငံတွေကိုလည်းရောက်ပြီးတရုတ်နိုင်ငံအနေနဲ့လွှမ်းမိုးချုပ်ကိုင်မှုဆောင်ရွက်လာတာတွေကိုတွေးတဲ့အခါသူတို့အနေနဲ့တခုခုလုံးမှဖြစ်တော့မယ်ဆိုပြီးစဉ်းစားလာကြတာပါလုံခြုံရေးနယ်လာရုံကတော့အမေရိကန်ဆွေရအနေနဲ့ဖွံ့ဖြိုးရေးအစီအစဉ်တွေအတွက်ငွေချေငါဖို့
Well, I think it's quite significant. We reject the idea.
ကဘာတော်ဝန်အပြန်အလှန်ပူးပေါင်းဆောင်ရွက်ကြမယ်ဆိုတာမျိုးကိုကျွန်တော်တို့လက်မှတ်ခံပါဘူး။ OPIC ဆိုတဲ့နိုင်ငံရဲ့ခြားယင်းနှမျိုးနယ်မှုကော်ပိုရေးရှင်းကိုဖျက်သိမ်းပြီးတော့ငွေကြေးအင်အားကောင်းကောင်းနဲ့ပိုလုပ်ပိုင်ခွင့်ရှိလာမယ်။IDFC အဲဒီမဲ့အခုခါမှာတော့တရုတ်နိုင်ငံဟာကမ္ဘာတဝန်းဆက်သွယ်ရေးကွန်ရက်လက်မှတ်ကြီးဖောက်လို့ဒေါ်လာ10 trillion ကျော်သုံးစွဲလာရမှာတော့သူတို့အနေနဲ့ပြန်လည်သုံးသပ်ဖို့အခြေအနေဖြစ်လာပါတယ်တရုတ်နိုင်ငံအနေနဲ့အခုလိုခြေလှမ်းကျကျဆောင်ရွက်လာနိုင်တဲ့အခြေအနေမှာတရုတ်စီကနေငွေကြေးချင်းကအထောက်အကူရတဲ့နိုင်ငံတွေအနေနဲ့အခက်အခဲတွေတွေ့လာနေပါတယ်
China is on its way to the French, the British, Scandinavian, IDFC
နေနဲ့ငွေချင်းအင်အားလဲတောင်းတင်းလာကြောင်းအရင်OPIC ဖွဲ့တဲ့တော့ပိုပြီးပူးပေါင်းစွမ်းနိုင်ပါလိမ့်မယ်အာဖရိကအာရှနဲ့လက်တင်အမေရိကကဖွံ့ဖြိုးတဲ့နိုင်ငံတွေအနေနဲ့အမေရိကန်ရဲ့ယင်းနှမျိုးနယ်မြေငွေချေးစီမံကိန်းတွေကနေအကျိုးအမြတ်တွေရနေတာကြောင့်မှန်ကန်တဲ့လမ်းကြောင်းရွေးချယ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲအကဲခတ်တွေကပြောပါတယ်ခင်ဗျာ
ကောင်းတဲ့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တောက်ကြညာကျန်းအတွက်သတင်းတွေကိုညပိုင်း9:00လွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာ၊သုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာခန္ဓာတို့ကိုနားဆင်ရဖို့ရှိပါတယ်ရှင်။ညစင်နိုင်အထိလှိုင်းဒိုမီတာ19.25
မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုငားချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6:00ကနေ9:00အထိတိုင်းဒိုမီတာ32 40 80ရှစ်အပြင်ဒုတိယနာရီဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ကနေ89အထိအစီအစဉ်ကိုတော့တိုင်းဒို70 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 1925 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 2532 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်အောက်တိုဘာလ19ရက်တောက်ကြနေညဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 933ကနေလိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုဇက်တိုက်နားဆင်ရမှာပါမျိုးသမီးခန္ဓာသုတဆောင်လင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာတင်ဆက်မယ်ကဘာကြီးပူနွေးလာမှုရဲ့တရားခဏ်လေးဖြစ်တဲ့ဖန်လုံဓာတ်ငွေ့ထုတ်လုပ်မှုအကြောင်းမှနားဆင်ရမှာကတော
့ When I was a child growing up in western Pennsylvania I was an avid gardener my grandmother and great grandmother taught me to have a
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်သဖွဲ့အသုံးပြုမှုတိုက်ဖြတ်ရေးအတွက်တက်တက်ကြွကြွဆောင်ရွက်ခဲ့တဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကဒေါက်တာဒန်နစ်မိုဝကေနဲ့လိမ်အကြမ်းဖက်မှုခံခဲ့ရသူရာစတီအမျိုးသမီးနာဒီယာမိုရက်တိုကို2018ခုနှစ်အတွက်ငြိမ်းချမ်းရေးနိုဘယ်ဆုရှင်နေအဖြစ်နဲ့ပူးတွဲချီးမြှင့်မှုနိုဘယ်ဆုကော်မတီကအောက်တိုဘာလ5ရက်နေ့ကကြေညာခဲ့ပါတယ်မြန်မာနိုင်ငံမှာပြိပခဖြစ်ပွားရာဒေသတွေမှာလည်းလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေရှိခဲ့တာကြောင့်ဒီနှစ်နိုဘယ်ငြိမ်းချမ်းရေးဆုဟာမြန်မာနိုင်ငံရဲ့အခြေအနေပေါ်မှာဘယ်လိုတက်ရောက်မှုတွေရှိစေနိုင်တယ်လဲဆိုတာကိုလည်းလူခွေလှုပ်ရှားသူကရင်တိုင်းရင်းသူနော်မေဦးနဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလတန်းကတင်ပြထားတာနားဆင်ရအောင်ပါရှင
် Cause it only serves to make me more determined to achieve.
ဒီလိုပဲညီညာရေးဆုရှင်ဒီဖြစ်ပေါ်နော်တွေ့တဲ့ပြီးတော့ဒီကကရာဇတိအမျိုးသမီးနာဒီယာမူရတ်ကွန်ဂိုလီးယားနဲ့တပ်ဖွဲ့ဆရာဝန်ပေါ့နော်ဒက်နစ်မိုဘကီတို့ကိုတိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုစစ်တပ်နဲ့တွေ့အုံပြုမှုပေါ့နော်အဆုံးတိုက်ရေးအတွက်ကြိုးပမ်းမှုကိုမိမောင်းထုတ်ပြတဲ့အနေနဲ့သူတို့နှစ်ယောက်ကိုညီညာရေးဆုပေးလိုက်တာပေါ့နော်မြန်မာနိုင်ငံမှာတော့ပြည်ပခတ်ဖြစ်ပွားတဲ့ဒေသတွေမှာတိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအသုံးပြုခဲ့တာနှစ်တော်ကြာကြာကလေးရပါတော့အခုမှသာနည်းနည်းလေးပျောက်သွားတာပေါ့နော်ဒီတိုင်းဒေသတွေကြားမှာလည်းအထူးသဖြင့်ရှမ်း၊ကရင်၊ကချင်းမြို့သမီးတွေကြားမှာလည်းမြန်မာစစ်တပ်ရဲ့တိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကြောင့်စီရင်ခံစားတွေထွက်ပေါ်လာတာတွေလည်းတော်တော်များများရှိပါတယ်အဲ့တော့မြန်မာနိုင်ငံတိုင်းဒေသတူတွေဖြစ်တယ်ပေါ့နော်ဒီတိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအကြောင်းကိုသူတို့ပြန်တိုင်းသားလူနည်းစုလူခွင့်အကြောင်းတွေကိုဒီဇိုင်းမှမှလေ့လာပြီးတော့ပြောဆိုဆွေးနွေးတင်ပြနေတဲ့သူတို့အနေနဲ့လိမ်မိုင်းဆိုင်ရာအကြံပေးမှုကိုစစ်တပ်နဲ့တွေ့အသုံးပြုမှုပပျောက်ပြီးအတွက်သူတို့နှစ်ဦးကိုနိုဘယ်ငြိမ်းချမ်းရေးဆုဒီနှစ်အတွက်ချီးမြှင့်လိုက်တဲ့နဲ့ပတ်သက်ပြီးတော့ဦးတင်းတင်းသုံးသပ်ပေးပါလား
ကျွန်တော်တို့ဒီလိမ်မိုင်းဆိုင်ရာအကြံဖတ်မှုကိုစစ်တပ်နဲ့တွေ့အသုံးချတယ်ဆိုတာကဒီပဋိပက္ခဖြစ်နေတဲ့နိုင်ငံတိုင်းမှာရှိခဲ့ပေါ့နော်ဒီပဋိပက္ခအရွယ်အစားဘလောက်ကြီးတယ်လဲဘယ်လိုပဋိပက္ခမျိုးလဲဆိုတဲ့အပေါ်မှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်တပ်ဖွဲ့အသုံးချတာရဲ့ဒုတွေကလည်းကြီးမားမှုကလည်းကွာခြားတာရှိတယ်ပေါ့ဆိုတော့ကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်ဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်တပ်ဖွဲ့အသုံးချတယ်လို့ပြောတဲ့အခါမှာအဓိကခံရတဲ့လူတွေကအမျိုးသမီးတွေဖြစ်တာကိုကျွန်တော်တို့တွေ့ရမယ်အဲဆိုဒီနှစ်ငင်းငင်းလို့ပြောစုကိုအနှင်းလိုက်တဲ့အခါမှာဆွရှင်နှစ်ယောက်ရဲ့အနေထားကိုကျွန်တော်တို့ကြည့်နေစဉ်အမျိုးသမီးဆွရှင်ဟာဆိုလို့ရှိရင်ဒီမဲဆန်အကြမ်းဖက်မှုကိုစစ်လက်နက်တပ်ဖွဲ့အသုံးချတာကိုခံခဲ့ရတဲ့မျိုးစားပင်တပင်ပေါ့နော်အဲ့ဒါကိုမှသူကအန်ဒီရီအမျိုးမျိုးကြားတဲ့အနေပြီးသူဖြတ်ကျော်ပြီးတော့သူခုဆိုလို့ရှိရင်ဒီလိမ်မန်းဆန်အကြမ်းဖက်မှုကိုစစ်လက်နက်တပ်ဖွဲ့အသုံးချခြင်းကိုအဆုံးသတ်နိုင်ဖို့အတွက်သူရဲ့အတွေ့အကြုံကိုအခြေခံပြီးတော့သူရဲ့အကွဲဝင်နေကြတာကိုကျွန်တော်တွေ့ရမယ်။အဲနောက်ဆွရှင်တယောက်ဖြစ်တဲ့ဆရာဝန်ဒေါက်တာဒန်နစ်မူဝေကီလို့ဆိုလို့ရှိရင်ကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ဒီလိုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကြောင့်ရင်ဆိုင်နေရတဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့ပြဿနာအခက်အခဲတွေကိုကွန်မြူနီကေးရှင်းပေးရုံနဲ့မကဘဲနဲ့ ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့အမျိုးသမီးတွေရဲ့ပြန်လည်ရတည်မှုအတွက်အများကြီးအထောက်အကူပေးဖို့တဲ့နီးလန်းနေရှာပြီးလုပ်နေတဲ့ဆရာဝန်တယောက်သူရဲ့အလုပ်ကံကိုအသိမှတ်ပြုအောင်ကျွန်တော်တွေ့ရမယ်။ကျွန်တော်ဒီဟာကကျွန်တော်တို့ဒီအထူးသဖြင့်ပေါ့လေဒီပရိသတ်ခါကြီးအဖြစ်ပြက်နေတဲ့နိုင်ငံတွေမှာကျွန်တော်တို့ရင်ဆိုင်နေရတဲ့အထူးသဖြင့်အမျိုးသမီးတွေအတွက်ဆိုရင်ဒီဟာကခွန်အားတစ်ခုဖြစ်တယ်အားတက်စေတဲ့အခြေအနေတစ်ခုဖြစ်တယ်ဒါကြောင့်လို့ဆိုတော့ဒီရုံးတဲ့အများကြီးမှာကျွန်တော်တို့တွေ့ကြည့်နေကြည့်လို့ရှိရင်ဒိမ့်မန်းဆိုင်ရာစံပယ်မှုစစ်လက်နဲ့တပွဲသုံးနေပါတယ်ဆိုတာကိုနှစ်ပေါင်းများစွာဒီလူအခွင့်အရေးတွေတိုက်ပွဲဝင်နေတဲ့လူတွေကတက်တည်တက်ကြရအမျိုးမျိုးဆက်လက်တွေစုစည်းပြီးဒါဟာစစ်လက်နဲ့တပွဲအသုံးပြုနေပါတယ်ဆိုတာကိုကျွန်တော်တို့ကပြောဆိုတိုက်ပွဲဝင်ကြရတယ်ပေါ့နော်။ဆိုတော့ဒီကနေ့ငင်းငင်းရေးမှုပေါ်ဆူရှင်နှုတ်မှုကိုကျွန်တော်တို့ကြည့်နေဆိုလို့ရှိရင်လိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နဲ့တပွဲအသုံးချတာကိုအတိမတ်ပြတာလည်းဖြစ်တယ်။ပြီးလို့ရှိရင်ဒီအသုံးချမှုကိုရက်တန်းကနေရက်နှံဖို့အတွက်ပဋိပက္ခတွေကိုရက်စင်းနှံဖို့လိုတယ်ဆိုတာကိုအတိမတ်ပြတာလည်းဖြစ်တယ်။ဒါကကျမတို့သူတဖြစ်ပေါ့လေဒီလူအခွင့်အရေးအတွက်တိုက်ပွဲဝင်နေတဲ့လူတွေဒီလိုမကောင်းဆိုးဝါးအဖြစ်အပျက်မျိုးတွေရက်တန်းကရက်နှံဖို့အတွက်တိုက်ပွဲဝင်နေတဲ့လူတွေကဒါဟာအတိမတ်ပြုခြင်းတစ်ခုဖြစ်တယ်လို့ကျမအနေနဲ့မြင်ပါတယ်
။မြန်မာနိုင်ငံမှာပြိပက္ခဖြစ်ပွားနေတဲ့တမိုင်းကျောင်းကတော်တော်လေးနှစ်ရှည်ခဲ့ပြီးသူတဖြစ်တိုင်းရင်းသားဒေသတွေမှာမိဦးတို့လာတဲ့ကရင်ပြည်နယ်ရှမ်းပြည်နယ်ကချင်ပြည်နယ်တွေမှာဒီပြိပက္ခတွေအတွင်းပေါ့နော်ဒီပိုင်းဆိုင်ရာအကြမ်းဖက်မှုတွေရှိခဲ့တဲ့ဆိုရက်အစီခံစားတွေအမျိုးမျိုးတွေထွက်ပေါ်ခဲ့ပါတယ်။ဒီနေ့မြန်မာနိုင်ငံမှာဒီလင်ပိုင်းဆိုင်ရာအကြမ်းဖက်မှုဒီပက္ခတွေမှာအုံပြုစေအခြေအနေဟိုနည်းနည်းတုံ့တက်ပြီးစေချင်ပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံအတွေ့အကြုံနဲ့ဆိုလို့ရှိရင်ဒီနှစ်ပေါင်း80နီးပါးပြည်တွင်းစစ်ကြီးဖြစ်ခဲ့တဲ့အပေါ်မှာဒီအထူးသဖြင့်ပမာမဟုတ်တဲ့တိုင်းရင်းသားဒေသတွေမှာပေါ့လေလက်နက်ကန်ပြိပက္ခတွေရှိတဲ့ဒေသတွေမှာဆိုလို့ရှိရင်ဒီလင်ပိုင်းဆိုင်ရာအကြမ်းဖက်မှုဟာနှစ်ကာလများစွာတနေရာနဲ့တနေရာမတူဘူးအချိန်ဟုန်ပြင်းစွာဖြစ်ခဲ့တဲ့နေရာတွေရှိတယ်ပေါ့ဆိုတော့ကျွန်တော်ပြန်ကြည့်မယ်ဆိုလို့ရှိရင်1990နောက်ပိုင်းဘက်ဂရိတ်2000နေပြီးတော့ဒီ2017 2012လောက်အထိဆိုလို့ရှိရင်ဒီလိုအခြေအနေရှိခဲ့တယ်အထင်ကြရပေါ့လေကျွန်တော်စနစ်တကျအတုတေသနာလုပ်ပြီးတော့မှထွက်ပေါ်လာတဲ့အခြေအနေတွေမှာဆိုလို့ရှိရင်ဒီ Adrights International ကနေပြီးတော့ School for Rape ဆိုတော့အမှတ်တမ်းတင်ရတာရှိတယ်။ဒါစနစ်တကျဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်အဖြစ်အသုံးချတယ်ဆိုတာဖော်ထုတ်တဲ့အမှတ်တမ်းတစ်ခုဖြစ်တယ်။နောက်တစ်ခုကကျွန်တော် license to rape ဒီအခြေခံစာဟာဆိုလို့ရှိရင်လက်နက်ကန်ပြိပက္ခဖြစ်နေတဲ့ကာလအတွင်းစစ်လက်နက်တပွဲအသုံးချတဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုတိုင်းရင်းလူတွေအများကြီးရင်ဆိုင်ခဲ့တာကိုအမှတ်တမ်းတင်ထားတဲ့အခြေခံစာတွေဖြစ်တယ်ပေါ့။ဆိုတော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာလည်းဒီအခြေအနေတွေရှိတယ်အခုနောက်ပိုင်းဆိုလို့ရှိရင်နေသွားတယ်လို့ကျွန်တော်တို့ပြောလို့ရတယ်ဒါပေမဲ့တမိတကျသူ့ပြည်ထောင်လှုပ်ထားတာမရှိတဲ့အတွက်ကြောင့်ကျွန်မအတိအကျတော့မပြောနိုင်ဘူးဒါပေမဲ့လည်းကျွန်တော်တို့ဟိုသုံးသပ်ရတယ်လို့ဆိုလို့ရှိရင်2022 2023နောက်ပိုင်းဒီအထူးသဖြင့်အစိုးရနဲ့တိုင်းနာနဲ့နဲ့ကိုင်အဖွဲ့အစည်းတွေကြားထဲမှာငြိမ်းချမ်းရေးဆွေးနွေးဖို့အတွက်ပြည်ခရက်စဲရေးဆွေးနွေးဖို့တွေစပြီးရှိလာတဲ့နောက်ပိုင်းမှာနဲ့နဲ့ကိုင်ပဋိပက္ခရော့နေသွားတာနဲ့အမျှစစ်လက်နက်တပ်ဖွဲ့အုံချတဲ့မိမန်းဆိုင်ရာအစံဖွဲ့မှုလည်းရော့သွားတယ်လို့ပြောလို့ရမယ်လို့ကျွန်မယူဆတယ်။ဒါပေမဲ့လည်းလက်နက်ကိုင်ပဋိပက္ခနဲ့မိမန်းဆိုင်ရာအစံဖွဲ့မှုရဲ့ဆက်နွယ်မှုကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်လက်နက်ကိုင်ပဋိပက္ခရော့နေသွားတာနဲ့အမျှစစ်လက်နက်တပ်ဖွဲ့အုံချတဲ့မိမန်းဆိုင်ရာအစံဖွဲ့မှုရော့သွားတယ်ကိုကျွန်တော်တို့မြန်မာနိုင်ငံမှာတွေ့ရတယ်။အခုလက်နက်ကိုင်ပဋိပက္ခဆက်ဖြစ်နေတဲ့ကချင်ရှမ်းပြည်နယ်ရှမ်းမြောက်ဒေသကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်မိမန်းဆိုင်ရာအစံဖွဲ့မှုတွေဟာဆက်ပြဲရှိနေကြတယ်။ဆိုတဲ့အခါကျတော့မိမန်းဆိုင်ရာအစံဖွဲ့မှုနဲ့လက်နက်ကိုင်ပဋိပက္ခဟာတရားဆက်နွယ်မှုရှိနေတယ်ဆိုတော့ကျွန်တော်တို့နားလည်လို့ရတယ်ပေါ့လေ။ကျွန်တော်ဒီနှစ်မင်းငယ်မျိုးပဆူရှင်ဖျံဝန်ပြောသားသလိုပဲကျွန်တော်တို့ဟာလိမ်မိုင်းဆိုင်ရာစံဖတ်မှုကိုဆုံးသတ်နိုင်ဖို့ဆိုလို့ရှိရင်လက်နက်ကိုင်ပဋိပက္ခတွေကိုလည်းရစဲနိုင်ဖို့လိုတယ်လို့သူပြောတာကကျွန်တော်တို့တွေ့ရမယ်။ကျွန်တော်တို့ဒီမြန်မာနိုင်ငံမှာပေါ့နော်တောက်ရှောက်ကျွန်တော်တို့သိလာတယ်ဆိုလို့ရှိရင်ဒီအထူးသဖြင့်ဒီမှာဟိုကတိုင်းသားဒေသတွေမှာတခြင်းကြားတရင်ရှမ်းအစရဲ့ဒေသတွေမှာအထူးသဖြင့်ပေါ့စစ်လက်နက်တပ်ဖွဲ့အုံချတဲ့ဒိမန်းဆိုင်ရာစံဖတ်မှုတွေအများကြီးရှိခဲ့တယ်။ဒီမကြသေးခင်ကဆိုပေါ်ထုတ်နိုင်ခဲ့တာကဒီရခိုင်ဒေသမှာလဲရင်းစားမျိုးသမီးတွေရင်ဆိုင်နေရတဲ့ခြေနွေတွေဟာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်တပ်ဖွဲ့အမျိုးသမီးတွေကိုအဓိကဥတီပြီးအုံချတာကိုလည်းကျွန်တော်တို့တွေ့ရမယ်ပေါ့။ကျွန်တော်တို့အနေထားမျိုးတွေဟာဒါကဘာတဝမ်းမှာလက်နက်ကိုင်ပဋိပက္ခရှိတဲ့နေရာတွေမှာကျွန်တော်တို့ကြည့်လိုက်မယ်ဆိုရင်အဓိကအားဖြင့်ဒီစစ်လက်နက်တပ်ဖွဲ့အုံချတဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုရင်ဆိုင်နေရတာဟာအမျိုးသမီးတွေဖြစ်တယ်။ထို့နည်းသို့သော်မြန်မာနိုင်ငံမှာလည်းကျွန်တော်တို့ကြည့်မယ်ဆိုရင်အခုရခိုင်ဒေသမှာရောရှမ်းကချင်ဒေသတွေမှာရောဒီအခြေအနေကိုရင်ဆိုင်နေရတာအဓိက ये भावे ने आ न्यूज़ में पिता उस वाला गया में लेकिन ऐसा है जब हम वो सिलेंडर से बोले तो छाती में असंतान है वो उत्तर से लेकिन लेने का इंटरव्यू करा दे तो वाले पेशेंट है वो ये सेना है वो लूरे लेने का इंटरव्यू करा दे भाजाम पिया है तो चाऊमीन है वो तो नाले आम लोग भी और
ที่เจ้าเย็นนี่ก็ชี้กันพิชินบุรีบาลลิมันเนี่ยจำเป็นบุเจ้าเย็นวิโก้พิชินไอ้บุยี่จีเดสุเรคามาลูกวิลูชาดูมีอาจุการอ่ะพิมพ์จูหลงดูวิโก้ที่เอาสวะยี่ยูนายีบ่เนาะอะคาวน์ติบิลิตี้รู้อิมพิวเนตี้รู้กูดีกว่าการกระทำบุยี่จีเดลูกเปลี่ยนจับอะไรมีอุดมการณ์กูน่าสงสัยเนี่ยมีจีมาเลยที่เล่นนั้นจำเป็นบุกุสิ่งนั้นต้องไปต้องชาดิ้นสุรา ga ดีโลต้องใช้ส่วนนี้ต้องอธิการเล่นในการควบคุมเนี่ยจุลเนี่ยเลือกเช็ดเลยจอดมารุ่นนี่มันเองมาเลยที่กับว่าจะใช้ดีได้ไหมเช่นในเรื่องในการที่จะเอาไว้เช็ดเช่นจอดจีเมสลูซินแต่เรื่องในการอภัยสิริการนี้เพื่อเช่นในตัวต้องใช้จุลเนี่ยเลือกเช็ดเอปอมาอะคุ้มสูงเช่นในการลู่เป็นยี่สัญญาอุบลีรีเอียยอกาดีโลเลือกยามอยู่หาสิยาจะเว้นหูมีเอาเดือดสุดเอปอมาอุบลีเนี่ยอันนี้เจียอยู่หู ดูแลจุลเนี่ยประมาณตั้งวันอยู่หูตั้งวันขังหูเลยแล้วพอรู้เลยสิว่าจะมาตัวยังมาแล้วเช็ดเลยที่มีมาในงานมาเลยเลยไม่ใช่จะทำหมู่กุศลเนี่ยตัวต้องชาจริงฮะสิ่งที่วิมุมยาวดาวส่วนเลยจะมาตัวยังเลยจะดูแลเรื่องยามอยู่สิ่งสูงเสียงจะมาว่าที่ตั้งวันอยู่หูตั้งวันขังหูเนี่ยอันนี้บ่เลยจะมาเพื่อเชิญตัวไหนบ่รู้บ่เลยเลยไม่ใช่จะทำหมู่ฮะ
You can think of never breaking, 'cause it only serves to make me more determined to achieve my
ดอลลาร์ดัซซีเซนจินสักแค่เดียวมีดมีขนาดกูน่าสิงเกอร์อาพิบาร์เลชินดีซีเซนโกรอคุลูต้าจานยาเนมันเป็นสันนิมันเคนิมาแต่เล็บยามีทุเรียนปีมาโมซาวมิโอน่าเซนไอมาเลยอคุซาบิโรตูดาโซเลอเมริกันตะเควซีเซนโกติสับปีจิมาเลยลุงเอเนบาวงาเซกาโอลิมปิกอาเกซาเปียมเวสุเบบุรีมา Black Power Solution บีลัตติสุสันเดนสนาปยาเกเรลูเมอาเกซาดมาหนาอูเนคิดเดอเมริกันฟุตบอล
อาเกซาดมาตัวชูดูทาวบีสนาปยาเกจาร์เอจาวดีดเรนไปเย่ตูดาโซเลอเมริกันด้วยซีเซม่ากัวองาซีเซนตินสับปีทาราน่าสนใจอย่างมากเช่นแอฟริกันอเมริกันโอลิมปิกอาเกซาดมาหนาอูอาอเมริกันปีนั้นซูมาลิมโยเอียควีจาสัสมูเรชินิดเดอร์สุรากุปยาตาร์เอนิเน และดิโอโซลีเรมาสันนิมิโรกังเวสันนับยากเกจาระกุโซยินนิงาเซชิดาวาบีทั้งคู่ชั้นเซชิคุนีนุยาดีโอลิมปิกอาเกซาเปียงเวตเวนซูเบย์เวมาเอริโลสันนับยากเกจาระจังกุสับปีรอเทนบิอาปีวามีแอนด์คาร์ลส์เนชั่นชูวอลเลนเฟิร์สเซนต์ออฟเดอะบ็อกซ์ทอมมี่สมิธรันนิ่งพรีตี้เวลโซฟาร์แอนด์ไลน์ทูปัมบุกอิสสตรองออนเดอะเอาท์ไซด์อิตเซ็ตวิธโรเบิร์ตส์อิตส์จอห์นคาร์ลส์ไรท์ทั้งคู่ชั้นเซชิคุนีอัลดูวาลาสเซชาวยานิกา American Olympic Pidama Tommy Smith ne John Carlos Toha Subway season twin Ladio so lele sandan bi lo American Pidong su ga lu myo ye khwe ja phi nei mu re ko mi maung thau pya de anine ne kan kwe sanna thau phaw kae ja ba de American tamai ma lu lu jin paw su su ywa ywa khwe ja sat san ne a chain kala twin Mexico City ma jin ba de Olympic game mwe ma Smith ne Carlos to sanna pya kae ja ra wa Howard Tekdu ga nangay ye taipan pamokha Dr. Michael Fontraiga, Nanyangi Yashotimuri Shinigeragu, Agulu Topiaware.
It was occurring at a time in which there's a great deal of tension and a great deal of uncertainty about
it. Lumu Taiwan Ja, Dema Muri Shin Tanijin Chidlu, Martin Luther King, Bobby Kanijiro Lokjan Kara Ja, Chini Shotunijima, Dichinirin Yindepa, Blue Luam Hamatile, Piniyara Jima, Sana Topo Gijarawa.
ชวีเดซีสุยากเกเรสเมฮามีดานเนียบีเตงเวมากาวาซันยีโชนังเกดูวากาลัสคาโรชีเดซียากเกวาเรสุลักันยายูเจมาตรุนฮูอาอเมริกันบีออนซูกาซินเยมวยติมูโกมีมองทูปยาเรอนิเนเชเวลานเนนิเกวาเรนางเงนอตชิงโกติโมเชมาโรกางงบีเลดิโอซุลีเรสันดังเกจาวาเรทาฮาตรุนฮูเยตัตติเนเยเยมูโกปยาตาเรลอเยผิเดลูอเมริกันเตกดูกาลูมโยเยมีเดียเนซะซันยีปอมอกา
Shari Williams Kapioare. So to have these two young black men take this moment that
Lumae Lungae na u ga akhu lo san na pya lite de tin ha ka ba talwa a che twin pyo sia ri phit twa ke ba de
အထူးသဖြင့်အမေရိကမှာလူမဲတွေလွမြောက်ရေးအတွက်အလွန်အရေးကြီးပုံကိုအဲ့ဒီလိုလုပ်ရတဲ့မိမောင်းထိုးပြခဲ့တာကပြောစရာပိုဖြစ်ခဲ့တာပါ
1968ခုနှစ်စူပေးပွဲပြီးမှာတော့အမေရိကန်အိုလံပစ်တင်းကနေသူတို့နှစ်ဦးကိုထုတ်ပစ်ခဲ့ပါတယ်။အဲဒီနောက်တော့ Smith နဲ့ Carlos တို့ဟာအသက်အန္တရာယ်ကိုတော့မှချင်းကျောက်ခံခဲ့ရပါတယ်။ဒါမှမလဲမကြသေးခင်က Washington DC မှာကျင်းပတဲ့အခမ်းအနားတစ်ခုအတွင်းမှာတော့သူတို့ကိုသူရဲကောင်းအဖြစ်ချီးမြှောက်ခဲ့ပါတယ်။အိုလံပစ်အားကစားသမားတဦးဖြစ်ခဲ့တဲ့ Tommy Smith ကတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်မှုအရေးကြီးပုံကိုအခုလိုပြောပါတယ်
။ Free expressionsMust be a continuous sound, my people.
ပညာရေးပေါ်အောင်စိုက်လှုပ်ဆောင်ပြီးလွတ်လပ်စွာထုတ်ပေါ်ပြောဆိုမှုရဲ့အတန်ကိုဆက်လက်တည်ဆောက်ရပါလိမ့်မယ်။မကျော်လွှားနိုင်တဲ့အခက်အခဲဆိုတာမရှိပါဘူး။ဘလောက်ပဲခက်ခဲဆက်ပြီးကျော်လွှားရပါလိမ့်မယ်
။ Olympic ဆုချီးမြှင့်ပွဲအခမ်းအနားတွင်ကံကွယ်ဆန္ဒထုတ်ပေါ်ခဲ့တဲ့အထိတ်မှန်နှင်း90ပြည့်တဲ့အနေနဲ့ဒီလွန်ခဲ့တဲ့စက်တင်ဘာလက Carlos ဟာ Mexico City မြို့ကိုပြန်သွားပြီးတော့မတရားမှုအတွက်တောင်းဆိုတိုက်ပွဲဝင်ဖို့လူတူးချင်းစီအနေနဲ့ဆောင်ရွက်နိုင်တဲ့အကြောင်းဥပမာပေးပြောကြခဲ့ပါတယ
် Doing the right thing is not an easy thing to do for me or anyone else
ကျွန်တော်ပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်အမှန်တရားကိုဖတ်တွယ်ပြီးရက်တည်နေနိုင်မှုမလွယ်ကူပါဘူးလွန်ခဲ့တဲ့290ကအဲ့ဒီစူပေးပွဲမှာနောက်တစ်ယောက်ကကျွန်တော်နဲ့အတူရက်ပြီးလက်သီးကိုဆုပ်အပေါ်ကိုမြှောက်ပြီးအားပေးထောက်ခံခဲ့ပါတယ်ဒါပေမဲ့လည်းအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုမရှိဘဲနဲ့တော့အဲ့ဒီ290ကအဖြစ်အပျက်ဟာလူမှုအတိုင်းဝိုင်းကိုပြောင်းလဲစေနိုင်မှာမဟုတ်ပါဘူ
းအမေရိကန်ပြည်အောင်စုမှာလူငယ်တဲ့ရာစုနှစ်တွေနဲ့ချီကလေးကအသားအရောင်ခွဲခြားမှုစန့်ကျင်တိုက်ဖြတ်ခဲ့ကြပေမဲ့ဒီလိုခွဲခြားမှုတွေဆက်ရှိနေသေးတာကြောင့်ဒီကနေ့အထိဒီဆိုးရွားတဲ့မူဝါဒတွေအပေါ်စန့်ကျင်တိုက်ဖြတ်နေကြတာမှာအမေရိကန်ဖုတ်ဘောအားကစားသမားတွေလည်းပါဝင်ပါတယ်အားကစားပွဲတွေမစခင်နိုင်ငံတော်သချင်းဆိုချိန်မှာအဲ့ဒီအားကစားသမားတွေဟာဒူးထောက်ပြီးတော့ကန့်ကွက်ဆန္ဒပြကြတာပါတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်နေဆိုတာဟာဘယ်အချိန်မှပဲဖြစ်ဖြစ်ဆက်ရှိနေမှာဖြစ်တဲ့အကြောင်း Found Try ကပြောပါရယ
် Right now in 2018 50 years old there are still
နေ့လာစေကြခု2018ခုနှစ်ထိအရင်မျိုးဆက်တွေတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့အတိုင်းအခုမျိုးဆက်တွေကလည်းဆက်ပြီးတော့တောင်းဆိုနေကြပါရယ်အဲဒီ2050ကအဖြစ်ပြက်ဟာအခုချိန်ထိကိုလွှမ်းမိုးမှုရှိတယ်ဆိုတာကိုပြသနေတာပါ
တရားမျှတမှုရှိဖို့နဲ့အသားအရောင်ခွဲခြားမှုတိုက်ဖျက်ရေးကိုဂနိခေရဲ့နာမည်ကျော်အားကစားသမားတွေကလည်းဆက်လက်ဆင်နွှဲတောင်းဆိုတိုက်ပွဲဝင်နေကြတယ်လို့ Williams ကပြောပါတယ
် We see that when athletes do stand up and step up
အားကစားသမားတွေအခုလိုတောင်းဆိုတိုက်ပွဲဝင်လာကြောင်းစနစ်တကျအပြောင်းအလဲတွေဖြစ်ပြီးဒါဟာလည်း1968ခုနှစ်က Tommy Smith နဲ့ John Carroll တို့ရဲ့လမ်းကြောင်းအတိုင်းရှောက်လန်းခဲ့တာကြောင့်ပါအခုဆိုရင် Colin Kaepernick ကသူတို့လမ်းကြောင်းအတိုင်းရှောက်လန်းနေသူပါ
အခက်အခဲဒါစီတွေကိုဖောက်ထွက်ရမယ်ဆိုတဲ့သဘောထားအမြင်ရှိကြသူတွေဖြစ်တဲ့လက်သီးဆုပ်ပြီးတော့ဆန္ဒထုတ်ဖော်ခဲ့သူ Smith နဲ့ဒူးထောက်ဆန္ဒထုတ်ဖော်ခဲ့သူ American Football အားကစားသမား Kaepernick တို့ဟာလည်းလူချင်းလဲတွေ့ဆုံခဲ့ကြပါသေးရဲ့ခင်ဗျာအမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရန့်အာဏာရလာခြင်းအတွင်းလူမျိုးရေးခွဲခြားမှုတွေပိုပြင်းထန်လာတဲ့ဆိုပြီးလူမဲအမေရိကန်ဖုတ်ဘောအားကစားသမားတို့ဟာကစားပွဲမဆမီနိုင်ငံတော်သချင်းတီဆိုစင်မှာဒူးထောက်ဆန္ဒပြခဲ့ကြပါတယ်။အဲဒီလိုဆန္ဒပြသူတွေထဲမှာအမေရိကန်ဖုတ်ဘောကစားသမား Colin Kaepernick လည်းပါဝင်ပါတယ်
။ For the land and of free
Overnight San Francisco 49ers quarterback Colin Kaepernick refusing to stand during the national anthem again.
စတေမလာအတွင်း Quinny Peck တက္ကသိုလ်ကကောက်ယူတဲ့လူလူစတန်းတွေမှာတော့ဒီလိုဒူးထောက်ဆန္ဒပြတာကိုအမေရိကန်အများစုကထောက်ခံကြတယ်လို့ဆိုပါတယ်ဒီလိုထောက်ခံတဲ့လူတွေအများစုကနေပယ်ဆောင်ကလူတွေဖြစ်ကြပေမဲ့မထောက်ခံသူအများစုကတော့ Republican တွေပါဒီလိုအချိန်အောက်မှာပဲမကြသေးခင်တုန်းကကမ္ဘာကျော် Nike ဖိနက်ကုမ္ပဏီကြီးက Kaepernick ပုံနဲ့ကြော်ညာထုတ်လိုက်တဲ့အပေါ်အားပေးထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားအကြီးအကျယ်မကြေမနက်ဖြစ်ခဲ့ကြပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့အဲလိုဒူးထောက်ဆန္ဒပြသူတွေကိုဖုတ်ဘောဘောလုံးအဖွဲ့ချုပ်အနေနဲ့အပြစ်ပေးအရေးယူဖို့တောင်းဆိုပါရယ်ဒါအပြင် Nike ရဲ့ဆုံးဖြတ်ချက်ဟာမတင်တော်ဘူးလို့ Fox သတင်းဌာနကပြောကြားသလို Nike အနေနဲ့ဘာရီမြန်စဉ်းစားနေပါလိမ့်လို့လည်းတွေ့ကြမှာရေးသားခဲ့ပါရယ် Amy Ross ကတော့ Nike ရဲ့ယက်တီချက်ကိုထောက်ခံသူဟာ
It's a good message to sell sneakers to those of us who are leaning
အခုလိုယက်တီပြသလိုက်တာဟာကန့်ကွက်ဆန္ဒပြတာကိုထောက်ခံအားပေးကြသူတွေအတွက်တော့ဖနက်ပို့ပြီးဝယ်ယူအားပေးချင်လာတဲ့သတင်းမျိုးဖြစ်ပါတယ်။အခုဆိုရင် New Balance ဖနက်ထက် Nike ဖနက်ကိုပဲဝယ်ဖို့ဆရာထက်တန်နေပါတယ်
။အတောင်ရောင်ခွဲခြားမှုလူမျိုးရေးခွဲခြားမှုတွေကိုမိမောင်းထိုးပြတဲ့အနေနဲ့အခုလိုမျိုးအားကစားပြိုင်ပွဲအတွင်းဒူးထောက်ပြီးတော့ဆန္ဒပြတဲ့ Kaepernick ကို Nike company ရဲ့ကြော်ညာမှာထည့်သွင်းအသုံးပြုမှာကိုကံကွက်သူတွေကဒီ Nike ဖနက်တွေကိုမီးရှို့တဲ့ဗီဒီယိုကိုအင်တာနက်လူမှုကွန်ရက်မှာတင်တယ်လို့ထောက်ခံသူတွေကလည်းတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်ရမှာအတူရပ်တည်ပေးတဲ့ Nike company ကိုချီးကျူးဂုဏ်ပြုကြပါတယ်ခင်ဗျာ
4 hour season တင်ဆက်ခဲ့တဲ့ American တခွင် season ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ Talking မျိုးသက် season တင်ဆက်ပေးထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရအောင်ပါရှင
်။ကဘာကြီးပူနွေးလာပြီးဥရုယာသည်အကြီးကျယ်ပြောင်းလဲလာစေတဲ့ကာဗွန်နဲ့အောက်ဆိုက်ဖန်လုံးတန်းတွေထုတ်လွှတ်မှုကိုအတက်နိုင်ဆုံးလျှော့ချကြဖို့အတွက်သိပ္ပံပညာရှင်တွေကတိုက်တွန်းနေကြမှာ။ကယ်လီဖိုးနီးယားပြည်နယ်ဆော့သိပ္ပံကသုတေသနပညာရှင်တွေကတော့လေထဲမှာများလာနေတဲ့ဒီကာဗွန်တွေကိုပိုးပြီးတော့ဖမ်းယူပေးနိုင်တဲ့အပင်တွေရအောင်စူးစမ်းနေကြတဲ့အကြောင်းဒီကြပတ်မှာပြောပြပေးပါမယ်။ဝင်ရိုးစမ်းတွေမှာဖုံးလွှမ်းနေတဲ့ရေခဲဆိုင်တွေအေးပျော်နှုံးမြန်လာတယ်ဆိုတဲ့သုတေသနတွေ့ရှိချက်တွေဇက်တိုက်ဆိုသလိုထွက်ပေါ်လာနေတယ်လို့ပင်လယ်ရင်မျက်နှာပြင်တွေမြင့်တက်လာတယ်ဆိုတော့ကလည်းလက်တွေ့မြင်လာနေရပါပြီ။ဒါကြောင့်ကဘာကြီးပူနွေးလာတာနဲ့ဥရုယာတိပြောင်းလဲမှုဆိုင်ရာပြဿနာကိုပေါ့ပေါ့ဆဆမတွေ့ကြဘို့သိပ္ပံပညာရှင်တွေကသတိပေးနေကြတာပါ။ဒီခါမှာကဘာကြီးကိုပူနွေးလာစေတဲ့ဖန်လုံရင်ကျန်းတွေထုတ်လွှတ်မှုတွေကိုဘလို့ရော့ချအောင်လုပ်မယ်ဆိုတာကိုဝိုင်းဝန်းစဉ်းစားကြပါလိမ့်။ဒီလိုဖြည့်ရှင်းမှုစ조사မှုတွေထဲမှာကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုကလာဟိုလာမှာရှိတဲ့ဇီဝဗေဒဆိုင်ရာလေ့လာမှုတွေလုပ်နေတဲ့ဆော့သိပ္ပံကသူတေသနာပညာရှင်တွေရဲ့လှုပ်ဆောင်မှုကတော့ထူးခြားပါတယ်။သူတို့ကကဘာကြီးပူနွေးစေတဲ့ကာဗွန်တွေကိုဆုပ်ယူထားနိုင်တဲ့အပင်တွေကိုဂူးတဲ့ပိုးပြီးကာဗွန်ဆုပ်ယူနိုင်အောင်သာမကဒီကာဗွန်တွေလေးရုထဲပြန်ပြီးရောက်မသွားအောင်ဒီအပင်တွေကပဲနှစ်ပေါင်းများစွာသိမ့်နိုင်အောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုစဉ်းစားပြီးသူတေသနာလုပ်နေကြတာပါ။အပင်တွေရဲ့ photosynthesis ဖြစ်စဉ်မှာအပင်ဟာနေအောင်ကြီးစွမ်းအင်ကိုတုံးပြီးလေထဲကကာဗွန်နဲ့အောက်ဆိုက်တွေကိုဆုပ်ယူစားသုံးပါတယ်။သူတို့ကဒါကိုရေနဲ့ပေါင်းပြီးသူတို့ရဲ့ကြီးထွားမှုအတွက်တကြားလက်ကိုဖန်တီးတာပါ။ဒီဖြစ်စဉ်မှာသူတို့ကအောက်ဆီဂျင်ကိုထုတ်ပေးတယ်လို့သူတို့ရဲ့တ िश ူးတွေထဲမှာတော့ကာဗွန်ကိုသိမ့်ထားပါတယ်။ဒီလိုကာဗွန်ကိုသိမ့်စီတာကိုသူတို့ရဲ့အမြစ်တွေမှာပါလှုပ်ဆောင်ကြတာဖြစ်ပြီးဒီအမြစ်တွေကနေတစ်ဖြည်းဖြည်းပြန်ထုတ်ပေးပြီးတော့အပင်ကိုကြီးထွားစေတာပါ။အပင်သေးသွားရင်တော့ကာဗွန်တွေပါခြေပြတ်သွားပေမယ့်တချို့ကာဗွန်တွေကမြေစီလွှာထဲမှာကျန်နေတတ်ပါတယ်။ဒီဖြစ်စဉ်ကိုဆော့ဇီဝဆိုင်ရာသုတေသနဌာနကသိပ္ပံပညာရှင်တွေကစိတ်ဝင်စားနဲ့အသုံးချဖို့လုပ်ကြပါတယ်။သူတို့ကဒီကာဗွန်တွေကိုမြေစီလွှာထဲမှာအချိန်အတော်ကြာတိုမိထားနိုင်တဲ့ပုံစံမျိုးနဲ့ရလာအောင်အပင်တွေကထုတ်ပေးမဲ့သုတေသနအစီအစဉ်ကိုလုပ်ဖို့အတွက်စဉ်းစားကြပါတယ်။ဒီသုတေသနအစီအစဉ်တွေကိုကြီးကျက်သူကတော့ပမောက္ခဂျိုးဆက်နိုဝါပါ။သူငယ်ငယ်တုန်းကတဲ့ပင်ကရတဲ့တဘာဝဖော်ဘူးဆိုတွေကိုမြေဆွေးလောက်ခဲ့ဖို့တုံးရတာကိုတတိတရာရှိရကနေအခုလိုကဘာကြီးပူနွေးမှုကိုတိုက်ဖြတ်ဖို့လောက်ရမှာတုံးဖို့စိတ်ကူးရခဲ့တယ်လို့ပြောပါတယ
် When I was a child growing up in western Pennsylvania I was an avid gardener my grandmother and great grandmother taught me to have a vegetable garden
ကျွန်တော်ငယ်ကတည်းက
ဖိုက်
သွေးကြီးကိုသိကြတာပါပြီး Pennsylvania ပြည်နယ်အနောက်ပိုင်းဒေသမှာကြီးပြင်းလာတာပါမြေရောက်တိုင်းကျွန်တော်အဖွားရရောကျွန်တော်မိကပါစားပင်တွေကိုဘယ်လိုဆက်ရတယ်ဆိုတာကိုတင်ပြပေးပါရစေ။အဲ့ဒီကလေးကမြေဆွေးရအောင်ဘယ်လိုလုပ်ရတယ်ဆိုတာကောင်းကောင်းသိကြတာပါ။အဲ့ဒီတော့မှတ်မိပါသေးတယ်။ကျွန်တော်မိဘတွေနဲ့သူတို့မိတ်ဆွေတွေဝိုင်တောက်တဲ့ခါတိုင်းဝိုင်ပရင်းပိတ်တဲ့ဖော့ဆိုလေးတွေကိုကျွန်တော်ကကောက်ပြီးတော့မြေဆွေးပုံနဲ့ထည့်ပါတယ်။ဒီဖော့ဆိုလေးတွေကတစ်ပင်ကရတယ်ဆိုတော့တဘာဝမြေဆွေးဖြစ်နိုင်တယ်ဆိုတာကျွန်တော်သိတယ်လေ။တစ်သားတွေလိုပဲဆွေးသွားမယ်လို့ကျွန်တော်ထင်ရလို့ပါဒါပေမဲ့သူတို့ကဘရောမှဆွေးမသွားပါဘူး။အပြင်တွေကိုသူတည်တနာလုပ်ဖို့စစင်းစားတဲ့အခါမှာတော့အဲ့ဒါကိုကျွန်တော်တွားပြီးတော့သတိရပါတယ်
။တဘာဝပောက်တဲ့တစ်ပင်ကနေထွက်ယူတဲ့ဒီဖော့ဘူးဆိုလေးတွေမှာဆူပါရင်လို့ခေါ်တဲ့ဓာတ်အတော်များများပါနေပါတယ်။ဆူပါရင်ကရေဖောက်ပြီးထွက်မသွားနိုင်တဲ့ဖယောင်းလိုပစ္စည်းပါ။ဒီဓာတ်တစ်မျိုးကိုတစ်ပင်အများစုမှတွေ့ရပြီးသူတို့ဟာအပင်ရဲ့အမြစ်တွေဆွေးမြေပျက်စီးမသွားအောင်လဲကာကွယ်ပေးနိုင်ပါတယ်။ဆူပါရင်ရဲ့ဒီလိုဂုံတက်တီကိုသုံးပြီးတစ်ပင်တွေကနေကာဗွန်ကိုမြေအောက်မှာတင်ထားနိုင်ရတဲ့အသုံးချနိုင်မှုလုပ်နေတာပါဒီလိုလုပ်နိုင်မယ်ဆိုရင်ကဘာကြီးပူနွေးအောင်လုပ်နေတဲ့ကာဗွန်တွေကိုတင်ထားနိုင်မယ်လို့တွက်ဆနိုင်ပါတယ်အခုလိုကာဗွန်တွေကိုမြေလွှာထဲတင်ထားတာဟာမြေစည်းလွှာအတွက်ပါအကျိုးရှိပြီးအပင်တွေရှင်သန်တဲ့ဝင်းကျင်အတွက်ပါကောင်းလာစေနိုင်တယ်လို့လည်းပေါမောက်ခနိုဘယ်ကပြောပါတယ်
That enriches the soil. So it turns out that by leaving some plant carbon behind in the
soil, ကာဗွန်နေဟာမျိုးစီလွားထဲမှာကျန်ခဲ့တဲ့အတွက်အဲ့ဒီမျိုးစီလွားထဲမှာကာဗွန်တွေကျွဲဝလာတာကိုတွေ့ရပါတယ်။အပင်တွေလည်းပိုးပြီးတော့ကောင်းကောင်းကြီးထွားလာကြတယ်။ဒါကြောင့်တောင်သူတွေသမားတွေရဲ့စိုက်ကွင်းတွေမှာဖြစ်စေဂေဟာစနစ်ထဲမှာဖြစ်စေမျိုးစီလွားထဲမှာကာဗွန်ပါဝင်နှုန်းကပိုများလာပြီးတော့သဘာဝပတ်ဝန်းကျင်ကိုပိုးပြီးတော့ကျန်းမာလာစေပါတယ်။
အခုလိုအားလုံးအတွက်အကျိုးရှိစေမယ့်ဝန်ကျင်ကိုဖန်တီးနိုင်ဖို့အပင်တွေမှာစူပါရင်တက်တွေပို့ပြီးထုတ်လာနိုင်အောင်လုပ်ဖို့လိုပါတယ်။ဒါကြောင့်အပင်တွေဘလိုနည်းနဲ့စူပါရင်တွေပို့ထုတ်လာအောင်လုပ်နိုင်မယ်ဆိုတာကိုသူ့တည်တနာလုပ်နေကြတာပါ။ဇီဆော့သိပ္ပံသူ့တည်တနာဓာတ်ခွဲခန်းတွေမှာကဘာပေါ်ကဒေသအမျိုးမျိုးမှာရှိတတ်တဲ့ရာသီဥတုမျိုးတွေကိုဖန်တီးထားပါတယ်။အဲ့ဒီဒေသအဲ့ ါပါလေ။ဒါပေမဲ့သူတို့ဌာနမှာသူတေသနာအဖွဲ့သားတွေတလကျော်လောက်ရမယ်အလုပ်မျိုးကိုတင်းထင်းနဲ့လုပ်ပေးနိုင်တဲ့သူတေသနာဆက်ရုပ်တွေကိုလည်းရှိပါလေ။လုံးလုံးစင်မှာတော့ကာဗွန်တွေကိုတုံမိထားနိုင်တဲ့ကောက်ပဲတည်နှံပင်တွေရအောင်တီထွင်ရမှာသမီးတို့ကြမျိုးပွားတဲ့နည်းကိုပဲတုံပြီးဆန့်တက်နေတာပါ။ဒါပေမဲ့တနေ့ကျရင်တော့လုပ်ငန်းပုံမြန်ဆန်လာစေဖို့မျိုးဗီဇအင်ဂျင်နီယာနည်းပညာကိုတုံဖို့ဖြစ်လာနိုင်ပါလေ။လက်ရှိဆန်းတက်မှုတွေအတွက်ကန့်သက်ထားတာမျိုးတော့တိတ်မရှိပါဘူးလို့သူတေသနပညာရှင်တဦးဖြစ်တဲ့ဒရဘက်ပါမောက်ခဝော့ဖ်ကန်ဘော့ရှ်ကပြောပါလေ
In our project we basically are very open so we use the natural variation
ကန့်သက်ထားတာတိတ်မရှိပါဘူးပြောင်းရပြောင်းမယ်ဆိုလို့ရှိရင်နီလန်းအလုံးကိုတုံးနိုင်ပါတယ်အခုကျွန်တော်တို့က super rain dot ပုံများလာအောင်တဘာဝလျောက်ရတဲ့မျိုးထဲမှာရှိတဲ့တဘာဝမျိုးဗီဇကိုတုံးပြီးတော့ဆန်းသက်တဲ့အတွက်မျိုးရိုးဗီဇအင်ဂျင်နီယာနီးကိုတုံးဖို့တော့တိတ်မလိုပါဘူး။ဒါပေမဲ့ဒီမျိုးရိုးဗီဇအင်ဂျင်နီယာနီးပညာကိုတုံးရင်တော့အခုဆန်းသက်နေတာထက်ပိုပြီးတော့မြန်နိုင်ပါပါ။ဒါဟာစိတ်ဝင်စားဖို့ကောင်းပါလေ။တကယ်လို့ကျွန်တော်တို့လုပ်နေတဲ့တမယိုးကြမျိုးဗီဇရအောင်လုပ်ယူပြီးတော့ဆန်းသက်တာကိုမဆောင်နိုင်လောက်အောင်ကမ္ဘာရာသီဥတုပြောင်းလာတာကဒီချက်ပိုပြီးတော့မြန်လာမယ်ဆိုရင်တော့တမျိုးပေါ့လေ။
သူတို့ရဲ့ဆန်းသက်မှုတွေကလည်းလာမယ့်9နှစ်လောက်မှာဆိုရင်လေထုထဲကကာဗွန်နိုက်အောက်ဆိုက်ပါဝင်နှုန်းအဆင့်ကိုလျှော့ချရမှာတုံးနိုင်တဲ့အပင်တွေကိုဒေသအမျိုးမျိုးအတွက်ထုတ်ပေးနိုင်တော့မယ်လို့လည်းပြောပါတယ်။အခုလိုပဲကာဗွန်ကိုအများပြားဆက်ယူနိုင်တဲ့အပင်တစ်မျိုးလည်းရှိပါတယ်။ဒါကတော့ကမ်းရိုးတန်းတွေမှာပေါက်ရုပ်လေးရှိတဲ့လမှုပင်တွေရှိရာဒီရောက်တော်တွေဖြစ်ပါတယ်။ဒီရောက်တော်တွေဟာကမ္ဘာပေါ်မှာကာဗွန်အကျယ်အဝဆုံးမြေစည်းလွှာမျိုးဖြစ်တယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံးပြအောင်လုပ်ပါမယ
်။သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လင်းဦးကတလှည့်ကြီးညာပေးပါမယ်။
ကျဆုံးနေတဲ့ sorry တင်စားဆရာချမဲကာရှုကြီးရဲ့ရုပ်လောင်းအကျွင်းချန်တဲလွန်စားရနိုင်မှုအတွက်တူကီနိုင်ငံအစ္စတန်ဘူမြို့အနီးကတောအုပ်တစ်ခုနဲ့မြို့ရဲ့တောင်ဘက်ကီလိုမီတာ90လောက်ကနယ်မြို့တစ်မြို့မှာတူကီရဲ့တပ်ဖွဲ့ကရှာဖွေခဲ့ပါတယ်။ဘဲကတ်တောနဲ့ရာလူဘာမြို့တွေမှာရှာဖွေရဖြစ်တဲ့ကြောင်းတူကီတာဝန်ရှိသူတွေကဒီနေ့ပဲပြောလိုက်တာပါ။ဒီချိန်ထဲမှာပဲဒင်းတော်တက်ခံခဲ့ရတဲ့အသံမှတ်တမ်းအချက်အလက်တွေကိုအမေရိကန်အစိုးရတာဝန်ရှိသူတွေတံပေးရခဲ့တာမရှိတဲ့ကြောင်းတူကီအာဏာပိုင်တွေကပြောဆိုခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန္ဒါပြည်နယ်မှာထိတ်တဲအစိုးရရှိနေသူပြစ်ခတ်တပြက်ခံရတဲ့ဖြစ်ရပြီးကန္ဒါပြည်နယ်ရဲ့လွတ်တော်ရွေးကောက်ပွဲကိုဒီနေ့တစ်ပတ်နောက်ဆုတ်လိုက်ပါတယ်။အာဖဂန်နိုင်ငံတဝန်ကလွတ်တော်ရွေးကောက်ပွဲကိုတော့မနက်ပိုင်းစနေနေ့မှာစတင်ကျင်းပဖို့စီစဉ်ထားပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံသားတွေပါဝင်စီးရဲနိုင်ငံမှာဖမ်းဆီးခံထားတဲ့ယာနက်ချီရဲ့တရားခံတွေကို As Instance သွေးချော်တွေကစတင်ကွပ်မျက်တော်မှာဖြစ်တဲ့ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောဆိုချက်ကိုအမေရိကန်ပြည်တော်စုဘက်ကပယ်ချခဲ့ပါတယ်။ဘယ်ချင်းနိုင်ငံပရဆဲမှာကျင်းပနေတဲ့နှစ်ရက်ကြာအာရှဥရောပထက်သွင်းညီလာခံအတွင်းလူ့ခွင့်ရေးကိစ္စရပ်တွေကိုထက်သွင်းဆွေးနွေးရမှာရွန်ဂျာမိုစင်နေအရေးလဲအာယုံဆိုင်ဆွေးနွေးမဲ့ကြောင်းဥရောပသမ္မတ EU နိုင်ငံခြားမူဝါဒရေးအကြီးအကဲဖက်ဒရီကာမိုဂါဟီနေကပြောဆိုလိုက်ပါတယ် EU ကဖြစ်ရှင်းနိုင်မှုအစဉ်တစိုက်ကြိုးပမ်းနေတဲ့ရွန်ဂျာချက်တဲကိုထက်သွင်းစည်းစားဆွေးနွေးမှာဖြစ်တဲ့ကြောင်း EU နိုင်ငံခြားမူဝါဒရေးအကြီးအကဲကမနေ့ကညီလာခံစတင်ချိန်မှာပဲပြောဆိုခဲ့တာပါ
သတင်းချင်းချုပ်ကိုကောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ် PPG ည10:00ကနေ17:00အထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်ဒီအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.